Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရေ2020ခုနှစ်အောက်တိုဘာလ20ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပေးပါမယ်ရှင်ဥရောပနိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ဒုတိယလိုင်းရိုက်ခတ်မှုကိုထိန်းချုပ်ရေးဒီတနင်္လာနေ့ကစပြီးတော့စီမင်းအသစ်တွေချမှတ်ခဲ့ပါတယ်။အခုထိတစ်ကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူသန်း40ကျော်ရှိပါတယ်။ရောဂါကူးစက်ခံရသူတွေကိုတေချာတိချာခွဲပြီးတော့စောင့်ကြည့်ထိန်းချုပ်ဖို့ပြက်ကွက်တဲ့နိုင်ငံတွေကြောင့်အခုလိုကူးစက်မှုတွေမြန်လာရတဲ့အပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကအပြစ်တင်နေတာပါ။ AFP သတင်းဌာနစီရင်တွေအရဥရောပမှာအခုထိ COVID-19 ကြောင့်သေဆုံးသူ25,000ကျော်ရှိနေပြီဖြစ်ပါတယ်။ယောဂကုသခံရသူတွေကိုတိချခွဲစောင့်ကြည့်ဖို့တင်းကျပ်တဲ့စီမင်းတွေစနစ်တကျကန့်သက်ထားတာမျိုးမရှိတဲ့အတွက်ဥရောပတလွားယောဂကုသမှုနှုန်းမြင့်တက်နေတာဖြစ်တယ်လို့ WHO အရေးပေါ်ကျန်းမာရေးအစီအစဉ်အမှုဆောင်ဒါရိုက်တာဒေါက်တာမိုက်ကယ်ရိုင်ယန်ကဂျနီဗာမြို့ WHO ရုံးချုပ်ကနေဗီဒီယိုကတစ်ဆင့်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်နိုင်ငံအတော်များများကပထမလှိုင်းမာတော့ကစီးပွားရေးစူးစူးဝဝထိခိုက်မှာဆိုရင်လည်းအတွေ့လုံလုံလျားလျားအသွားလာပြပင်တာမျိုးကိုရှောင်ရှားဖို့ကြိုးစားခဲ့တာပါအခုဥရောပနိုင်ငံတွေနဲ့ UK နိုင်ငံအတွင်း Wales နဲ့ Ireland နိုင်ငံတွေကယောဂကန့်သက်ချက်တွေကိုပထမဆုံးပြန်ပြီးတော့ချမှတ်ခဲ့ပါတယ် Ireland ဝန်ကြီးချုပ် Michael Martin ကလူတွေမလို့အဖဲအိမ်ပြင်မထွက်ကြဖို့ Stay at home အမိန့်ကိုမနေ့ပြန်ဗုဒ္ဓဟူးနေ့တကောင်အချိန်ကစလို့ပြန်ပြီးတော့ချမှတ်ထားပါတယ်အရေးမကြီးတဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ထားဖို့နဲ့စားတောက်ဆိုင်တွေမှာထိုင်ပြီးတော့စားခွင့်ကိုလည်းတားမြစ်ထားပြီးမယ်အကြောင်းတွေကိုတော့ဖွင့်ခွင့်ပြုထားပါတယ်။အာရှနိုင်ငံအတော်များများ COVID-19 တိုက်ဖျက်ရေးလှုပ်ဆောင်နေကြတာမှာကြီးမားတဲ့တိုးတက်မှုတွေရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အရေးပေါ်ကျန်းမာရေးအစီအစဉ်အမှုဆောင်ဒါရိုက်တာဒေါက်တာမိုက်ကယ်ရိုင်ယန်ကပြောပါတယ်။မကြာသေးခင်လပိုင်းတွေအတွင်းဩစတြေးလျတရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေမှာအစိုးရကယောဂကွင်းဆက်လိုက်တာကူးစက်လူနာတွေကိုတီချခွဲထားတာနဲ့သူတို့နဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေကိုစောင့်ကြည့်တာတွေကိုလှုပ်ဆောင်ပြီးယောဂထိန်းချုပ်ခဲ့တယ်လို့သူကပြောပါတယ
် There are many countries in East Asia and many territories and health authorities and
အရှေ့အာရှမှာရှိတဲ့နိုင်ငံတွေနဲ့မြေတွေနဲ့ကျန်းမာရေးအာဏာပိုင်တွေကယောဂတိုက်ဖျက်ရေးမှာတိုးတက်မှုအများကြီးရအောင်လုပ်နိုင်ခဲ့ပြီးယောဂကုသမှုနှုန်းကိုလျှော့ချနိုင်ခဲ့တယ်လို့ကုသမှုနှုန်းနည်းပါတဲ့အခြေအနေမှာအချိန်တော်ကြာထိန်းထားနိုင်ခဲ့တာကိုတွေ့ရတယ်လို့ Ryan ကပြောပါတယ်အာရှနိုင်ငံတွေမှာယောဂထိန်းချုပ်ရေးကန့်သက်ချက်တွေကိုအချိန်တော်ကြာချမှတ်ထားပြီးပြည်သူတွေကအစိုးရအပေါ်မြင့်မားတဲ့ယုံကြည်မှုရှိတဲ့အတွက်အခုလိုထိန်းချုပ်ထားနိုင်တာဖြစ်တယ်လို့ Ryan ကပြောပါတယ်အထူးသဖြင့်သူကအရှေ့အာရှနိုင်ငံတွေရဲ့ COVID-19 တိုက်ဖျက်ရေးလှုပ်ဆောင်ချက်တွေနဲ့အာထုတ်ကြိုးပမ်းမှုတွေအပေါ်မှာချီးကျူးပြောဆိုခဲ့တာပါအဲ့ဒီနိုင်ငံအတော်များများကကူးစက်မှုနှုန်းကျဆင်းလာပြီးမြဲစံသက်စစ်ဆေးမှုတွေနဲ့ကုသရေးဌာနတွေကိုရှော့မချလိုက်ပေးယောဂတိုက်ဖျက်ရေးနဲ့ပတ်သက်လို့လှုပ်ဆောင်မှုလိုအပ်တာတွေကိုဆက်ပြီးတော့အလေးထားလုဆောင်ခဲ့ကြရလို့လေဒေါက်တာမိုက်ကယ်ရိုင်ယန်ကပြောပါတယ်ရှင်ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအထောက်ပံ့ပေးရေးဥပဒေမူကြမ်းအတည်ပြုနိုင်ရေးသဘောတူညီချက်ရဖို့နှိစက်လာပြီလို့ American Outlet တော်ဥက္ကဋ္ဌနန်စီဘလူးစီကပြောပါတယ်ဗန်နာယီဝန်ကြီးစတီဖန်မနူးချင်းနဲ့တနာဟီကြာတယ်လီဖုန်းကတဆင်ဆက်သွယ်ဆွေးနွေးတော့မှာနှစ်ဖက်သဘောထားကွဲလွဲမှုတွေကိုရှင်းချနိုင်ခဲ့ကြောင်းနဲ့သူနဲ့သမ္မတထရမ့်အစိုးရတို့ကြားသဘောတူညီချက်ရနိုင်တဲ့အနေအထားရောက်နေပြီဖြစ်ကြောင်း Outlet တော်ဥက္ကဋ္ဌနန်စီဘလူးစီကတနင်္လာနေ့ကရုပ်သံကနေလုပ်တဲ့အင်တာဗျူးမှာပြောပါတယ်နန်စီပလိုစီကရွေးကောက်ပွဲမတိုင်ခင်သဘောတူညီချက်ရရှိရေးအင်္ဂါနေ့ကိုနောက်ဆုံးရက်အဖြစ်သတ်မှတ်ထားပါတယ်စက်တင်ဘာလရုံးကအထက်လွှတ်တော်ကအမေရိကန်ဒေါ်လာဘီလီယံ900တန်ဖိုးရှိတဲ့အကူအညီပေးရေးဥပဒေချမ်းကိုအတိမပြုနိုင်ခဲ့ပါဘူး။အောက်လွှတ်တော်ကတော့ဒေါ်လာ 1.2 ထရီလီယံတန်ဖိုးရှိတဲ့ဥပဒေမူချမ်းကိုဇွန်လအတွင်းကအတိပြုထားပေမယ့်အင်ဖြူရောနဲ့အထက်လွှတ်တော်တို့ကလည်းမခံခဲ့ပါဘူး။သမ္မတထရမ့်အစိုးရကကန့်လန့်ခဲ့တဲ့ဒေါ်လာ 1.8 ထရီလီယံရှိတဲ့အစုပြုချက်ကိုလည်းအောက်လွှတ်တော်ကပယ်ချထားပါရဲ့ရှင်။နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်နှစ်ဦးကြားဒုတိယအကြိမ်နဲ့နောက်ဆုံးအကြိမ်စကားဆစ်ထိုးပွဲကိုစီစဉ်ထားတဲ့အတိုင်းကြားသာပြီးနေမှာကျင်းပသွားဖို့ရှိပါတယ်။ဒီတစ်ခါတော့ပထမအကြိမ်ကလူတဦးနဲ့တဦးကြားပြတ်စကားဝင်ပြောတာတွေမလုပ်နိုင်အောင်စီကံကျဲအစ်စ်တွေချမှတ်ထားမှာဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကဒုတိယအကြိမ်စကားဆစ်ထိုးပွဲအတွက်ချမှတ်ထားတဲ့ပုံစံကိုမကြိုက်ပေမဲ့တန်နစီပြည်နယ်နက်ရှ်ဖီးလ်မြို့မှာပြုလုပ်မယ့်စကားဆစ်ထိုးပွဲမှာပါဝင်မယ်လို့ပြောပါတယ်။ NBC ရုပ်သံဌာနကအများလှစားတဲ့အင်ဖြူတော်သတင်းတောက်ခရစ်စတန်ဝဲလ်ကာကစကားဆက်ထိုးပွဲမှာကြားလူအဖြစ်ဆောင်ရွက်မှာဖြစ်ပါတယ်။သူကထရမ့်နဲ့ဒီမိုကရက်တစ်သမ္မတလောင်းဂျိုးဘိုင်ဒန်တို့ကိုကိုဗစ် -19 ကိစ္စ၊ American မိသားစုရေးအကြောင်း၊ American နိုင်ငံတွင်းကလူမျိုးရေးကိစ္စ၊ဥတုရာသီပြောင်းလဲမှု၊မျိုးသားလုံခြုံရေးနဲ့ခေါင်းဆောင်မှုကိစ္စရဲ့ဆိုင်ရာခေါင်းစဉ်တွေအောက်မှာမိကုန်နေမိမြန်သွားမှာဖြစ်ပါတယ်။အဲ့ဒီခေါင်းစဉ်တစ်ခုချင်းစီကိုဆွေးနွေးဖို့15မိနစ်စီအချိန်သတ်မှတ်ထားပါတယ်။ကောင်းစဉ်တစ်ခုချင်းစီအတွက်စကားစစ်ထိုးသူ2ယောက်စလုံး2မိနစ်စီစကားပြောခွင့်ရမှာဖြစ်ပြီးအဲ့ဒီနောက်အပြန်အလှန်ဆွေးနွေးရမှာဖြစ်ပါတယ်။2မိနစ်ကြာပြောကြားနေချိန်မှာအလှည့်ကြပြောခွင့်ရသူရဲ့စကားပြောခွင့်မိုက်ကိုပဲဖွင့်ပေးထားမှာဖြစ်ပါတယ်ရှင်။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
။မှန်ငါလာပါထိုက်တန်ရောက်တဲ့တွင်ကိုဆက်ပြီးတော့တင်ပြသွားမှာပါ။ထိုင်းအစိုးရကိုဝေဖန်တဲ့အွန်လိုင်းရုပ်မြင်သံကြားဌာနရဲ့ထုတ်လွှင့်မှုတွေကိုပိတ်ပင်ဖို့ထိုင်းတရားရုံးတစ်ခုကအင်္ဂါနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။၃လကြာပေါပေါက်နေတဲ့ထိုင်းဆန္ဒပြပွဲတွေရပ်ဆိုင်သွားအောင်အစိုးရကထုတ်ပြန်ထားတဲ့အရေးပေါ်လိုက်နာရမယ့်ပြဋ္ဌာန်းချက်တွေကိုချုပ်ပေါက်တယ်ဆိုပြီး Voice TV သတင်းဌာနဆွဆွဲခံထားတာပါ။ Voice TV သတင်းဌာနဟာကွန်ပျူတာရန်စွမှုဆိုင်ရာပြဋ္ဌာန်းချက်ကိုချုပ်ပေါက်ပြီးသတင်းမားတွေကိုထုတ်လွှင့်ခဲ့တာတွေ့ရတယ်လို့လည်း Digital စီးပွားရေးနဲ့လူမှုရေးဝန်ကြီးဌာနပြောခွင့်ရသူပူချပ်ပေါင်းနော်ထိုင်ဆောင်ကသတင်းထောက်တွေကိုပြောပါတယ်။Voice TV Editor ချုပ်ကတော့တရားရုံးအမိန့်ရောက်လာတဲ့အချိန်ကြီးသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်သွားမယ်လို့ပြောပါတယ်။ဝန်ကြီးချုပ်ပရယုတ်ချောင်းအောင်ချာနှုတ်ထွက်ပြင်းနဲ့တကူထွားတဲ့တဦးဆမိုင်းပြင်းစနစ်ပြုတ်ပြင်းပြောင်းလဲရေးတောင်းဆိုနေကြတဲ့ဆန္ဒပြပွဲတွေဟာအစိုးရရဲ့ပုံရိပ်ကိုထိခိုက်စေတယ်ဆိုပြီးဆွဲချက်တင်ခဲ့တာပါ။အဲ့ဒီသတင်းတွေကိုပုံနဲ့ဖော်ပြခွင့်မပြုတဲ့ထိုင်းအစိုးရကိုလူခွင့်ရေးအဖွဲ့တွေကဝေဖန်နေပါတယ်။အလားတူအခြားသတင်းဌာနတုံးခုကိုလည်းဆက်လက်စုံစမ်းစစ်ဆေးနေတယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။လူငယ်ကျောင်းသားအများစုဦးဆောင်တဲ့ထိုင်းဆန္ဒပြပွဲတွေဂျူလိုင်လလေးလောက်ကလေးကပေါ်ပေါက်နေတာပါပြီးခဲ့တဲ့တပတ်ကဖန်ဆီးထားတဲ့ထင်ရှားတဲ့ဆန္ဒပြအကောင်ဆောင်၃ဦးကိုအာမခါနဲ့ဒီကနေ့ပြန်လို့ပေးခဲ့ပေမဲ့သူတို့ထဲကနှစ်ယောက်ကတော့ချက်ချင်းဆိုသလိုပြန်ပြီးတော့ဖန်ဆီးခဲ့တာပါဘန်ကောက်မြို့မှာလူ၄ဦးထက်ပိုပြီးတော့မစိုးရအမိန်ကိုအောက်တိုဘာ15ရက်နေ့မှာထုတ်ပြန်ခဲ့ပေမဲ့ထောင်တောင်းချီတဲ့လူတွေကတော့အမိန်ကိုအာခံပြီးတော့ဆက်လက်ဆန္ဒပြနေကြတာဖြစ်ပါတယ်ပိုလီဗီးယားနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာမဲပေပြည်သူတွေကိုကောက်ယူထားတဲ့စစ်တမ်းအရာပြိုင်ဖက် Movement Towards Socialism Party ကိုယ်စားလှယ် Louis Assis Gadecos ကအပြတ်အသတ်အနိုင်ရနေတာကြောင့်သူရှုံးနိမ့်သွားပြီးဆိုတာကို Citizen Community Party သမ္မတလောင်း Carlos Mesa ကအတိအမှတ်ပြုလက်ခံလိုက်ပါတယ်။ Democracy စနစ်မှာရွေးကောက်ပွဲအနိုင်ရသူတို့ရဲ့အောင်ပွဲကိုအတိအမှတ်ပြုဖို့လိုတယ်လို့လည်း Carlos ကတနင်္လာနေ့မှာပြောပါတယ်။မဲရလတ်တွေကိုရွေးကောက်ပွဲအာဏာပိုင် Supreme Electoral Tribunal ကရေတွက်နေဆဲဖြစ်ပြီးရွေးကောက်ပွဲအပြီးနောက်တစ်နေ့မှာကာလိုစ်ရဲ့ပြောဆိုချက်ထွက်ပေါ်လာတာပါ။တရားဝင်မဲရလတ်တွေကိုရပ်ပိုင်တွင်ကြီးညာနိုင်မယ်လို့လည်းခန့်မှန်းရပါတယ်။မဲပေပြည်သူတွေကိုကောက်ယူထားတဲ့အဲ့ဒီလူလူသဘောထားစစ်တမ်းအရာပြိုင်ဖက်ကိုယ်စားလှယ် Louis Assis ကကာလိုစ်မီဆာထက်20ရာခိုင်နှုန်းအသာရနေတာကိုတွေ့ရပါတယ်။တတိယနေရာကလိုက်နေတဲ့ကိုယ်စားလှယ်ကတော့ Krimos ညမောင်းအဖွဲ့က Louis Fernando ဖြစ်ပြီးထောက်ခံမဲ14ရာခိုင်နှုန်းသာရထားပါတယ်။တစ်ချိန်တည်းမှာပဲပြင်သစ်သတင်းဌာနရဲ့အဆိုအရပြပမှာခေါ်လုံနေတဲ့ဘိုလီဗီးယားသမ္မတဟောင်း Evo Morales ကသူ့အဆိုအရလက်ထက်မှာကက်ဘိနက်အဆိုအရအဖွဲ့ဝင်တဦးဖြစ်ခဲ့သူ Louis Assis ရွေးကောက်ပွဲအနိုင်ရရင်ပြည်ရင်းပြန်လာဖို့အစီအစဉ်နေပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ဆိုင်ရာကူညီထောက်ပံ့ရေးအစီအစဉ်သစ်ချမှတ်နိုင်ရင်မျှော်လင့်ချက်တွေရင်းနှီးမြှုပ်နှံသူတွေကြားမိမ့်မိန်လာနေတဲ့အတွက်အာရှအစုရှယ်ယာဈေးကွက်အများစုအကျနဲ့အင်္ဂါနေ့မှာစိတ်ပိတ်သွားခဲ့ပါတယ်။ဂျပန်နိုင်ငံအညွန်ကိန်းက3.4ရာခိုင်နှုန်းကျဆင်းခဲ့ပြီးတော့ဩစတြေးလျဆစ်ဒနီ S&P အစုရှယ်ယာကလည်း3.9ရာခိုင်နှုန်းကျခဲ့တယ်လို့တရုတ်တိုက်ပေ TSEC အစုရှယ်ယာတွေက3.3ရာခိုင်နှုန်းအကျနဲ့အသီးသီးစိတ်ပိတ်သွားခဲ့ပါတယ်။ဒါပေမဲ့လည်းတောင်ကိုရီးယားကုပ္စီအညွန်ကိန်းကတော့3.4ရာခိုင်နှုန်းတက်လာပါတယ်။အင်္ဂါနေ့နောက်ပိုင်းမှာဟောင်ကောင်ဟန်ဆင်အစုရှယ်ယာတွေ3.1ရာခိုင်နှုန်းကျခဲ့ပေမဲ့လည်းရှန်ဟိုင်းကွန်ပိုစစ်အညွန်ကိန်းကတော့3.2ရာခိုင်နှုန်းတက်ခဲ့တယ်လို့အိန္ဒိယမွန်ပိုင်းဆန်ဆက်အညွန်ကိန်းကလည်း3.9ရာခိုင်နှုန်းအသက်နဲ့စိတ်ပိတ်သွားပါတယ်။ကုန်အယောင်းဝယ်ဖက်မှာဆိုရင်တော့ရွှေတအောင်စကို1,905.3ဒေါ်လာဈေးပေါက်ခဲ့တဲ့အတွက်3.3ရာခိုင်နှုန်းဈေးကျသွားတာပါ။crude ရင်းနှံစင်းကတော့တစ်စီကို40.84ဒေါ်လာနဲ့အယောင်းဝယ်ဖြစ်နေပြီးရခိုင်နှုန်းအရပြောင်းလာတာမျိုးမရှိပါဘူး။နိုင်ငံတကာစံဖြစ်တဲ့ Brent ရင်းနှံစင်းကလည်းရခိုင်နှုန်းအရအပြောင်းလဲမရှိပဲတပေပါကို43.64ဒေါ်လာစီပေါက်ခဲ့တာပါ။အမေရိကန်နိုင်ငံရေးလောကမှာ အခုလိုမရေရာမှုတွေပေါပေါနေပေမဲ့အမေရိကန်ကြိုယောင်းကြိုဝဲအဓိကအစုရှယ်ယာ၃ခုစလုံးကတော့အတက်ဖက်ကိုဦးတည်နေပါတယ်။ဖီယန်နမ်နိုင်ငံမှာဒီလအစောပိုင်းမိုးတက်ထန်ပြီးတော့ရေကြီးမြေပြိုမှုတွေကြောင့်လူ105ဦးထက်မနည်းသေဆုံးပြီးဒါဇင်နဲ့ချီပျောက်ဆုံးနေချိန်မှာနောက်ထပ်ဝင်လာမဲ့အပူပိုင်းမုန်တိုင်းတစ်ခုအတွက်ဒီကနေ့ကြိုတင်ပြင်ဆင်နေပါတယ်။အင်္ဂါနေ့နောက်ပိုင်းမှာအပူပိုင်းမုန်တိုင်းဆော်ဒီဖြတ်သွားမဲ့လမ်းကြောင်းပေါ်ကဖိလစ်ပိုင်နိုင်ငံလူစုံကျွန်းပေါ်မှာလဲရှာဖွေကယ်ဆယ်ရင်းနဲ့တဘာဝဘေးအန္တရာယ်ဆိုင်ရာတာဝန်ရှိသူတွေကြိုတင်ပြင်ဆင်ထားကြပါတယ်။ဒီကနေ့ရွာတဲ့မုန်တိုင်းအကျိုးမိုးကြောင့်မြေပြိုရာတွေအနေငယ်ပေါပေါက်ခဲ့ပြီးလမ်းအတော်များများပိတ်ဆို့ကုန်ပါတယ်။နိုင်ငံအလဲပိုင်းကိုအောက်တိုဘာ24ရက်နေ့မှာဆော်ဒီမုန်တိုင်းဝင်ရောက်လာမယ်လို့ဗီယက်နမ်မိုးလေဝသဌာနကခန့်မှန်းထားပါတယ်။ဒီမုန်တိုင်းကြောင့်မိုးတဲထန်နေတဲ့အတွက်ဗီယက်နမ်နိုင်ငံမှာနှစ်ပိုင်အတွင်းအဆိုးဆုံးကြုံရတဲ့ရေကြီးမြေပြိုမှုအခြေအနေပိုဆိုဝါလာစေနိုင်ပါတယ်။ပြီးခဲ့တဲ့တစ်ပတ်ကမိုးတဲထန်ပြီးမြေပြိုခဲ့တာကြောင့်ရေအားလျက်စစ်ထုတ်လုပ်ရေးကဆက်လုပ်ရေးအလုပ်သမား15ဦးပါဝင်လူ100ကျော်သေဆုံးပြီးတော့28ဦးပျောက်ဆုံးနေပါတယ်။ဒီဖြစ်ရကြောင့်အင်ဂျီ38,800ဝန်းကျင်နဲ့တည်နိုင်ဧကပေါင်း18,000ကျော်ပျက်စီးဆုံးရှုံးခဲ့ရတယ်လို့ချက်မွေတရိษံအကောင့်ရေ9,000လောက်သေဆုံးခဲ့ရတယ်လို့အစိုးရကိန်းဂဏန်းတွေမှာဖော်ပြထားပါတယ်။ဒီကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်။ခုတော့ပြည်တွင်းသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပါ
။မြန်မာနိုင်ငံတွင်တိုင်းရင်းသားဒေသတချို့မှာကိုဗစ်ကပ်ရောဂါကူးစက်မှုတွေတိုးလာနေတာကြောင့်အသွားလာကန်သတ္တာအပါအဝင်ရောဂါထိန်းချုပ်ရေးအစီအစဉ်တွေတိုးမြင့်လာနေတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ကချင်ပြည်နယ်မှာခရီးသွားရာဇဝင်မရှိသူတွေနဲ့အတိပြုလူနာနဲ့ထိတွေ့မှုမရှိသူတွေအပါအဝင်ရောဂါပိုးကူးစက်သူတွေတိုးလာနေတာကြောင့်မြို့နယ်တချို့မှာသွားလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်တာပါ။မိုးညင်းတဲ့ဖားကံမြုံနယ်တွင်နေထိုင်သူတွေကိုဒီကလေးကစပြီးတော့မလိုအပ်တဲ့အိမ်ပြင်မထွက်ကြဘူးကျန်းမာရေးနဲ့အောက်ဆီဂျင်ကြီးဌာနကထုတ်ပြန်လိုက်ပါတယ်အတိပြုလူနာတရားကျော်ရှိနေတဲ့ကချင်ပြည်နယ်မှာပိုးရိပ်လူနာတွေကိုမြစ်ချနာပြည်သူစေယုံကြီးနဲ့မိုးညင်းခရိုင်စေယုံကြီးအပါအဝင်မိုးကောင်းမြုံနယ်စေယုံနဲ့ဖားကံစေယုံတီတကူစေယုံအပြင်ရွှေကူစေယုံတို့မှာပါထရှိကူတာပေးနေတာပါအတိပြုလူနာ18ဦးရှိနေတဲ့မိုးညင်းမြို့နယ်မှာတော့ယောဂါကာကွယ်ရေးနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုလိုက်နာမှုအားနည်းနေတော့မယ်လို့မြစ်တာမွန်လူမှုကူညီရေးအသင်းဥက္ကဋ္ဌဦးခင်အောင်ကပြောပါတယ
်။လိုက်နာမှုကပထမ first wave တုန်းကတော့အားနည်းတယ်။အခု second wave မှာတော့အရင်နဲ့ဆိုင်ရင်တော့အများကြီးတော့လိုက်နာနိုင်ပါပြီ။သို့တော်လည်းအပြည့်အဝတော့မဖြစ်နိုင်သေးဘူးဗျာ။စကုပါလာဆေးဥမှာထားတယ်ဗျာ။အဲ့မှာအခုနောက်ထပ်ကျွန်တော်တို့ college ကျောင်းမွန်ကြီးဒီဂရီ college မှာတနေရာထားတာပေါ့နော်။ဥတရေးပိုင်းကတော့ခရီးတော်စိုက်ပါတယ်။သို့တော့ခုနတော်လိုပါဗျာစစ်ကားလိုက်နိုင်လို့ပိုင်းကတော့နည်းနည်းအားနည်းပါဗျာ
မိုးညင်းမျိုးနယ်ကယောဂတန်မြာရှိသူတွေရဲ့ဓာခွဲနမူနာတွေကိုတော့မြစ်ကြီးနားပြည်သူစေယုံကြီးစီပို့ဆောင်ပေးနေရတယ်လို့ဦးခင်အောင်ကပြောပါတယ်ကချင်ပြည်နယ်ရင်းကမြို့နယ်ပေါင်း18ခုမှာယောဂတန်မြာရှိသူအပါအဝင်အတိပြုလူနာနဲ့ထိတွေ့မှုရှိခဲ့လို့အသွားလာကန်သက်ခံရသူကတော့စုစုပေါင်းဦးရင်3,500ကျော်အထိရှိနေပါတယ်ကိုဗစ်ယောဂဘူးကူးစက်ခံရသူဒုတိယအများဆုံးရှိနေတဲ့ရခိုင်ပြည်နယ်မှာလည်းအနည်းကတင်းနှလာလေးတည့်ရက်ထဲမှာလည်းပိုးရိပ်လူနာထတ်တူဦးရေ29ဦးရှိခဲ့ပြီးအဲ့ဒီရက်မတိုင်ခင်တင်းနှုန်နေနေတော့ကတော့ထတ်တူလူနာ55ဦးထိရှိခဲ့ပါတယ်စစ်တွေမျိုးအနည်းကအုံတော်ကြီးဒုက္ခသည်စခန်းမှာတော့လူဦးရေ2,900ကျော်နေထိုင်ပြီးကိုဗစ်နဲ့ပတ်သက်လို့ကျန်းမာရေးဆောက်ရှောက်မှုပေးနေပေမဲ့တခြားလူအပ်ချက်တွေတော့ရှိနေတယ်လို့သိရပါတယ်ဒုက္ခသည်တွေအတွက်ပုံမှန်အချိန်မှာလိုအပ်နေတဲ့အကူအညီတွေကအခုလိုကာယောဂါကာလမှာပိုပြီးခက်ခဲနေတယ်လို့အဲ့ဒီဒုက္ခသည်စခန်းမှာနေထိုင်တဲ့ဦးမောင်မောင်ကပြောပါတယ်
और दोगा इस सेकंड मा इसा सो बोल रे बस सो उगल टोटो म्या म्या प्यासी बस नोट जगा से शो लुएगा ओ कबासा ना रे का को यारे तया यकानो मा शाइसे यकानो यारे से अमन नसे यकानो दो ओ साना ये का म्या लो टोटो म्या म्या खटी फिनी दे चनाओ ले टेन ब्या यो टेन ब्या यो अगुदी म्या सी
कोवे योगा का गवे ठेंचो कुता ये अम्योदा असिन भो हो कॉमिटी उगठा फित तू နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကလည်းကိုဗစ်ကူးစက်ခံရသူအများဆုံးရှိနေတဲ့ရန်ကုန်တိုင်းမှာကာယောဂါကိုအတိုင်းအတာတစ်ခုအထိထိန်းချုပ်လာနိုင်ပြီဆိုပေမဲ့တခြားပြည်နယ်နဲ့တိုင်းတွေမှာပိုးရိပ်လူနာတိုးလာတာတွေရှိနေလို့ပြည်သူတွေမပေါ်စားဖို့အွန်လိုင်းကနေသတိပေးထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လွဲပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာအတိပြုလူနာပေါင်း 32,205 ဦးရှိနေပြီးသေဆုံးသူကတော့914ဦးရှိနေပါတယ်။သေဆုံးလူနာတွေရဲ့95ရာခိုင်နှုန်းလောက်ကနာတာရှည်ယောဂအခမ်းရှိသူတွေဖြစ်ပြီးတော့အသက်အရွယ်ကြီးသူတွေနဲ့ယောဂအခမ်းရှိသူတွေပိုပြီးသတိရှိကြဖို့ကိုကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ကျမစုမမရှင်မကြခင်ကျင်းပမဲ့2020ရွေးကောက်ပွဲမှာမဲပေးမဲ့ပြည်သူတွေနဲ့မဲယုံဝန်ထမ်းတွေကယောဂကုသမှုကာကွယ်ရေး ရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဌာနတွေဘာတွေကြိုတင်စီမံထားသလဲဆိုတာပြောပြပေးချင်ပါတယ်။မြန်မာနိုင်ငံတွင်းမှာကမ္ဘာကပ်ရောဂါ COVID-19 ကူးစက်သူပေါင်း 38,000 ကျော်နဲ့သေဆုံးသူ900ကျော်အထိရှိနေတဲ့အချိန်ကယောဂါကာလပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးဟာလာမယ့်နိုမာလာ၈ရက်မှာကျင်းပတော့မှာပါရွေးကောက်ပွဲမှာပြည်သူတွေဘေးကင်းလုံခြုံစွာမဲပေးနိုင်ရေးစီစဉ်ထားပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ COVID-19 ဆွဲကပ်နေတဲ့အချိန်ကာလကမှဒီရွေးကောက်ပွဲကြီးကျင်းပတယ် COVID-19 ကလည်းအရေးကြီးတဲ့မျိုးရွေးကောက်ပွဲကလည်းအရေးကြီးတယ်အဲ့တော့ဒီရွေးကောက်ပွဲမှာမဲဆန္ဒရှင်တွေမဲပေးပိုင်ခွင့်ရှိတဲ့လူတွေအားလုံးမဲယုံကိုလာရောက်ပြီးတော့မဲပေးတဲ့အခါမှာဘေးကင်းလုံခြုံစွာနဲ့ရောဂါကူးစက်ခြင်းမှမခံရအောင်နိုင်ငံတကာအတွေ့အကြုံတွေကျွန်တော်တို့လေ့လာစီးပူးခဲ့ပါတယ်အထူးသဖြင့်ဘလို့ပဲ COVID-19 ရောဂါဆွဲကပ်နေတဲ့နိုင်ငံတွေကကျင့်ပါကြတဲ့ရွေးကောက်ပွဲအတွေ့အကြုံတွေလည်းယူပြီးတော့ကျွန်တော်တို့တိတိကျကျကျွန်တော်တို့စီမံထားပါတယ်
ရွေးကောက်ပွဲကျင်းပခွင့်ရှိတဲ့ပြည်내နဲ့တိုင်းဒေသအလိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေတဲ့အထက်မှာတော့လူဦးရေထူထပ်များပြားတဲ့ AR တိုင်းတွင်းမှာမဲယုံပေါင်း 9,800 ကျော်အတွက်ကျန်းမာရေးဆိုင်ရာကြိုတင်ပြင်ဆင်ထားပါတယ်လို့ AR တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားမှုချုပ်ဒေါက်တာတန်းထွန်းအောင်ကပြောပြပါတယ
်။ရွေးကောက်ပွဲအတွက်ကတော့ကျွန်တော်တို့ကကျန်းမာရေးဝန်ထမ်းများကိုကျွန်တော်မဲယုံတိုင်းမှာမဲယုံပေါင်း 9,848 ဦးရှိပါတယ်။9,848ဦးကိုကျွန်တော်ဒီကျန်းမာရေးအစောင့်ကြီးဌာနဝန်ထမ်းတူတူဒဲမဲယုံမှာတော့ဘသူဆိုရအောင်တာဝန်ချထားပြီးသားဖြစ်တယ်။ဒီပြည်သူများအတွက်လည်းကျွန်တော်တို့ကကြိုတင်ပြီးတော့မှရွေးကောက်ပွဲကော်မရှင်အနေနဲ့လည်းတော့လိုအပ်တဲ့ဒီ mask တွေကျင်းကျဲဖေးရှိလက်အစားရရေတို့တခါလေးပေးနေ social distancing 6ပေကွာနေပြီးတော့တန်းစီဖို့ရတော့ကျွန်တော်တို့ AI တိုင်းနေလေလူရေများတယ်တချို့မဲုံတွေမှာ3,000ကျော်တယ်တန်းစီမှုနေအောင်နေပေးနေဟိုပေါ့ကောင်တာတွေထပ်ပြီးတော့ခွဲထားတယ်လုံခြုံရေးတော်လည်းရဲတွေတာဝန်ချထားတယ်နောက်တစ်ခါတစ်ခုဆာဘက်ကနေမကူအောင်အမှတ်ပေါ်နေမကူအောင်လည်းခါလေး plastic အလုံးရှင်းထားတယ်နောက်ဒီမော်နေလည်း operation center emergency operation EOC ဖွင့်ပြီးတော့ဒါအဲ့ဒီမှာဆောင်ရွက်ပါမယ်အပေါ်လိုရရင်လည်းရုပ်ကောက်ပေါ်မှာနေမကောင်းဖြစ်တဲ့ရှင်လည်းကိုဗစ်မပြန်ပေါ်အောင်အင်ဘူလန့်ရှင်းထားမယ်ဒါလည်းအကျိုးတင်ပြီးတော့မှဆွေးနွေးထားပါခင်ဗျာ
ဒီလိုမျိုးရွေးကောက်ပွဲကော်မရှင်နဲ့သက်ဆိုင်ရာကျန်းမာရေးဌာနတွေဘက်ကစီစဉ်ထားတယ်လို့ဆိုပေမဲ့ကုသမြန်ကယောဂါကာလရွေးကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့ကျန်းမာရေးအစီအမံတွေဟာအားနည်းချက်တွေရှိနေတယ်ဆိုပြီးအရက်ဖက်အဖွဲ့အစည်းတွေဘက်ကတော့အထူးစိုးရိမ်နေကြဆဲဖြစ်ပါတယ်အရက်ဖက်အဖွဲ့အစည်းအနာဂတ်အလင်းနဲ့ဆုံမက်ကအမှုဆောင်ဒါရိုက်တာမတ်တတ်အောင်ကသူ့စိုးရိမ်ချက်ပြောပြပါတယ
်တကယ်တည်းကိုဗစ်ဆိုတာကကျမတို့ကလူစုလူဝေးမလုပ်ရဘူးလူစုလူဝေးလို့ချင်းအားဖြင့်ဒါကျန်းမာရေးနဲ့ပတ်သက်ပြီးတော့အင်မတန်မှဆင်ခေါ်ချက်ဖြစ်နေတဲ့အခြေအနေတွေအခုလက်ရှိဆိုရင်မနိုင်မနည်းအခြေအနေမှာရှိနေသေးတယ
်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်내နဲ့တိုင်းဒေသကြီးမဲဆန္ဒနယ်1158နယ်မြေအတွက်ပါတီပေါင်း92ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9839ဦးပါဝင်ရှင်ပြိုင်ကြမှာပါဒီလိုတနိုင်ငံလုံးတိုက်တာနဲ့ကျင်းပမယ့်မဲယုံပေါင်း4100ဝန်းကျင်အတွက်ကတော့မဲယုံဝန်ထမ်း4100တာဝန်ယူမှာဖြစ်ပါတယ်။မဲပေးမဲ့သူပေါင်းကတော့38တန်းကျော်ရှိမယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ဘက်ကတော့ကြေညာထားပါတယ်ရှင်။ကျမစုမမ
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းဆီးတက်တာကပိုကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှာခေါင်းဆီးတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းဆီးတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှာခေါင်းဆီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှာခေါင်းဆီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှာခေါင်းဆီးတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှာခေါင်းဆီးမဖြစ်မနေတက်မခိုင်းသင့်ပေမဲ့တဦးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ Cancer ယောဂါ၊ဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှာခေါင်းဆီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှာခေါင်းဆီးတက်တင်တာပါ။ကလေးတွေဟာနှာခေါင်းဆီးမတက်ခင်လက်ကိုပိုးတက်စေရည်နေဆိုရင်စက္ကန့်20ရေနဲ့ဆက်ပြာနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်နှာခေါင်းဆီးကနှာခေါင်းပါးစပ်နဲ့မေးစည်းတို့ကိုတေချာဖုံးနေအရွယ်အစားမှန်ဖြစ်ဖို့လိုပါတယ် တက်ထားတဲ့နှာခေါင်းစည်းကိုတို့မနေရတလို့မေးစည်းအောင်မှမထားရပါဇက်နဲ့မကြရသူများကိုလည်းပေးမတော့ရပါဘူးနှာခေါင်းစည်းချုပ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အန်ရဲကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်ရခိုင်ပြည်နယ်တောင်ကုန်းမြို့နယ်ကမျိုးသားဒီမိုကရေစီဖွေးလျှောက်လွတ်တော်ကိုယ်စားလှယ်လောင်း၃ရောက်ကိုဖန်ဆီးတော်တဲ့အေရခန်လက်နက်ကင်ဖွေးရဲ့အကြောင်းပြချက်ကို NLD ပါတီကပေးရှားလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါလာမည့်ရွေးကောက်ပွဲအတွက်မစ်စစ်စီယုံနေတော့ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကဖန်ဆီးခံခဲ့ရတဲ့တောင်ကုန်းမြို့နယ် NLD ပါတီလွတ်တော်ကိုယ်စားလှယ်လောင်း၃ဦးကိုနိုင်ငံရေးရည်ရွယ်ချက်နဲ့ခေါ်ယူထိန်းသိမ်းထားတာဖြစ်ကြောင်းအေဖွေးရဲ့ကြေညာချက်ကိုပါတီတာဝန်ရှိသူကပေးရှားလိုက်တာပါအေဖွေးဖက်ကတော့မြန်မာအနာဘိုင်းတွေဖန်ဆီးထားတဲ့ရခိုင်ပြည်သူတွေနဲ့နိုင်ငံရေးသမားတွေចောင်းသားတွေကိုပြန်လွှတ်ပေးရင် NLD ကိုယ်စားလှယ်လောင်းတွေကိုလည်းပြန်လွှတ်ပေးမယ်ကြောင်းပြောဆိုထားပေမယ့်တောင်းဆိုချက်ဟာကျိုးចောင်းစီလီယောမုံမရှိဘူးလို့ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ်
ဒီကကတော့သူတို့ကဖန်တီးထားတဲ့ကိုယ်စားလှယ်လောင်းတွေပုံမှန်နေချေပေါ်ပြပြီးတော့ပုံမှန်ရင်းနဲ့နေပြီးတောင်းဆိုတာပါပဲသူတို့တောင်းဆိုတဲ့လူတွေကလည်းကျွန်တော်စစ်ထားမှာမဟုတ်ပါဘူးကျွန်တော်ကိုယ်စားလှယ်လောင်းတွေကလည်းစစ်ထားမှာမဟုတ်ပါဘူးဒါကြောင့်ဒီတောင်းဆိုမှုကစီရောမှုမရှိဘူးလို့ပြောချင်ပါတယ
်အဖွေရဲ့မနေ့တုန်းကထုတ်ပြန်ချက်မှာတော့လက်နက်ကင်မင်းပခတ်တွေဆုံးတက်ရင်လည်းနိုင်ငံရေးအကြွတွေပြည်လီစီရဲ့အတွက်တွဲဆုံဆွေးနွေးဖို့အသင့်ရှိကြောင်းလည်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအဖွဲ့ကိုကြံဖက်အဖွဲ့အစည်းဖြစ်အစိုးရကတရားဝင်သတ်မှတ်ထားပြီးရခိုင်ပြည်နယ်မှာလည်းတပ်မတော်နဲ့တိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတာပါ။နိုင်ငံရေးလေးလာတုံးသက်သူဦးမောင်မောင်စိုးကတော့လက်နက်ကင်မင်းပခတ်တွေကိုနိုင်ငံရေးအရဖြစ်မရှာနိုင်ပေဖြစ်နေတဲ့အကျိုးဆက်တွေဖြစ်တယ်လို့တုံးသက်ပါတယ်
။ပထမတော့ဒီနည်းနည်းတက်နေတဲ့တိုက်ပွဲဖြစ်နေတာပေါ့။နောက်ပိုင်းမှာတော့ NLD အစိုးရနဲ့ပါ group fire စတာပါလာတဲ့အကြောဒီဘက်ကလည်းအနေလွတ်တော်အမှတ်တွေပြီးဖြန်းတာရှိလာကြလို့အစိုးရဘက်ကလည်းပြီးဦးရက်ဖွဲ့ဖွဲ့တင်လာတာဒီတိုက်ခိုက်နေတဲ့တောင်လို့ကြီးကြီးလာပြီးပြုလို့လာအဲ့ခါကြတဲ့ခါကြတော့ technical defect ကဝပြီးဆက်ဆက်ပြီးခံဖြစ်လာကြတာနော်အပြန်လန်တက်ခိုက်လာပြန်လန်တက်ခိုက်လာတယ်ဆိုတာကတော့ဒီတွားတစ်ချောင်းတွေတွားတစ်ချောင်းလုံးလုံးတို့ဒီလုံးလုံးတို့ပြန်လဲပြစ်ဆန်တယ်ဆံရယ်ဥရေလိုဟာမျိုးဟိုမြင်လာတာပေါ့အဲ့ဒါကတော့ဒီစစ်ပွဲတွေရဲ့အကျိုးဆက်ကြောင့်ဒီစစ်ပွဲတွေရဲ့အကျိုးဆက်ဒီစစ်ပွဲကိုရပ်ဆိုင်းအောင်မလုပ်နိုင်တဲ့ဖြစ်လာတဲ့အကျိုးဆက်တွေပဲလို့ပြောရပါမယ်အဲ့တော့ဒီအကျိုးဆက်တွေကြောက်ချင်တော့စစ်ပွဲကိုရအောင်လုပ်နိုင်မှာရပါလိမ့်မယ်ဒါမှမဟုတ်ဆယ်မှာစစ်ပွဲရဖို့ခက်ခဲနေရတဲ့အတွက်ကြောင့်မလို့ဒီနေ့ကတော့တစ်ခါနဲ့တစ်ခါလက်ထုတ်ပြန်တက်ခိုက်ကြတာတွေကိုတော့ဆက်ပြီးအောင်လို့ဒီမှာ
ဖွေးကတော့အရင်ကလည်း NLD လွတ်တော်ကိုယ်စားလှယ်တချို့ကိုဖမ်းဆီးထိန်းသိမ်းထားပြီးတင်းတော်တဲ့ရှင်နေမျိုးမှာပြန်လွှတ်ပေးခဲ့ဖို့ကြောင့်လည်းထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ဒါပေမဲ့လည်းနိုင်ငံရေးရလွတ်တော်ကိုယ်စားလှယ်တွေကိုဖမ်းဆီးထိန်းသိမ်းထားတဲ့လုပ်ရည်မျိုးဟာလက်ခံနိုင်စရာမရှိဘူးလို့လည်းဖန်တီးရင်ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးဖွေးရဲ့ဒါရိုက်တာဒေါ်ခင်လေးငေကပြောပါတယ်။
ဒီပြည်ရဲ့ရွေးကောက်ပွဲလေးလာစောင့်ကြည့်ရေးလုပ်တဲ့အထူးသဖြင့်ဒီမှာကဒီအမျိုးသမီးပါဝင်ပတ်သက်မှုကိုအထူးသဖြင့်စောင့်တာပေါ့နော်။အဲ့ဒီခါကျဒီဒီဥစ္စာကရွေးကောက်ပွဲအကြမ်းဖက်မှုရောက်ပါတယ်။နောက်ဖန်ဆီးခင်ရတဲ့အချိန်မှာဟိုအမျိုးသမီးဖြစ်ဖြစ်ကိုရည်ရွယ်သည်ဖြစ်စေမရည်ရွယ်သည်ဖြစ်စေပေါ့နော်။အမျိုးသမီးနှစ်ယောက်ကြောင့်ပါနေတဲ့အတွက်အဲကျမတို့ကတော့ဟိုအပြင်းထန်ကျုံ့ချပါတယ်။ဒီကျမတို့ဒီလိုရွေးကောက်ပွဲအကြမ်းဖက်မှုမျိုးကိုလက်မခံနိုင်ပါဘူး။လက်မခံလိုပါဘူး။ဒီလူလူရဲ့အတန်ကိုဒီငင်းချက်နဲ့မီးနဲ့စူသားပြုမှုကိုဟိုရွေးချက်မယ်ရွေးကောက်ပွဲကိုခုနလိုဒီလက်နဲ့နဲ့အဲ့ပေါ့နော်ဟိုအနောက်အချက်
မြန်မာနိုင်ငံမှာရှိတဲ့အမေရိကန်နဲ့ပြင်သစ်တန်ယုံတွေကလည်း NLD လက်တော်ကိုယ်စားလှယ်လောင်းသုံးဦးဖမ်းဆီးခံရတဲ့ပေါ်စိုးရင်ကြောင်းကြေညာချက်တွေထုတ်ပြန်ပြောဆိုထားကြပါတယ်။ဒီမိုကရေစီစနစ်မှာလက်တော်ကိုယ်စားလှယ်အလုံးဘေးကင်းလုံခြုံမှုရှိရှိမိတ်ဆွေစည်းရုံးပိုင်ခွင့်ရှိဖို့လိုကြောင်းလည်းအမေရိကန်တန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ပြင်သစ်တန်ယုံကတော့ဖမ်းဆီးမှုအပေါ်ပြစ်တင်ရှုတ်ကြကြောင်းနဲ့ဖမ်းဆီးခံထားသူတွေကိုဘေးကင်းလုံခြုံမှုရှိရှိပြန်လွှတ်ပေးဖို့လည်းတောင်းဆိုထားပါတယ်ခင်ဗျာ။ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ်။
ပြည်နယ်မှာလက်နက်ကန်ပြိပခတွေအတွင်းနောက်ထပ်ကလေးငယ်သူထပ်မံတိုက်ဆုံခဲ့သလိုထိခိုက်တန်ရာရရှိမှုတွေနဲ့စစ်ဘေးအန္တရာယ်ကတိမ်းရှောင်နေရတဲ့အခြေအနေကိုပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။ရခိုင်ပြည်နယ်မှာလက်နက်ကြီးကြီးကြောင့်လူသူဦးတိုက်ဆုံပြီးနောက်တည့်ရက်မှာပဲနောက်ထပ်ကလေးငယ်သူတိုက်ဆုံပြီးတချို့ထိခိုက်တန်ရာရရှိခဲ့တာပါ။ မြောက်ဥမျိုးဓမ္မရရကွက်မှာမနေ့နှောင်းပိုင်းကလက်နဲ့ကြီးကြီးချာရပွားကွဲပြီးကလေးငယ်တို့တိတ်ဆုံးခဲ့သလိုထိခိုက်တန်ရာရရှိသူတွေရှိခဲ့တယ်လို့မြို့ခံကုလှကျော်ဆန်ကပြောပါတယ
်။မင်းညာကညာလေးနာရီအချိန်မှာဥတံမြဲဆိုတဲ့အင်းရှင်းမှကြားတယ်ခင်ဗျာ။ရှင်းမှကြားတော့ဥတံမြဲရဲ့တော့မြောက်ကြီးခင်ဗျာဒီဘောတော့ကိုစင်ကြည့်တော့တယ်ဗျာ။နောက်ပြီးဥတံမြဲဆိုတာကလေဟိုတော့ရောက်သေးရောအရေးပေါ်လူနာရှင်းတဲ့ခံယူနေတယ်ခင်ဗျာ။နောက်ပြီးဥနာဘွားချင်းဖြစ်တဲ့ဒုံးကန့်ရင်လေသူကတော့ညာဖက်လက်မောင်းကိုဖောက်တော့တယ်ဗျာ။ဒီတကတော့မြောက်မျိုးတွေကဖြစ်တယ်ဗျာ။ဝေတော်ဘွားဒီလာမဒီလက်ချင်မတုံထက်ဖြစ်တယ်လေ။တဲကတော့ဝေတော်ဘွားတုံထက်မှဇေဒီရှိတယ်လေ။အဲ့ဒီဇေဒီတုံထက်မှဆိုသူတို့တက်ခွင့်နေတာဟုတ်။အဲလက်နဲ့ကြီးလက်ထိုင်ကြတယ်သူတို့မှာ
။တမတော်လက်ချက်ဖြစ်ဇေဒခံတွေကဆွတ်ဆွဲနေတဲ့လက်နဲ့ကြီးပြေကမှုနဲ့ပတ်သက်လို့သမရောပြောခွေရကိုဆက်သွယ်ဖို့ကြိုးခဲ့ပေမဲ့မရခဲ့ပါဘူး။တနင်္ဂနွေနေ့တုန်းကလည်းရတိတောင်မြို့နယ်မှာလက်လက်ကြီးကြီးစီမံမှုကြောင့်ရွာသိပ်ကကျေးရွာကကျောင်းစရာတူတိတ်ဆုံးခဲ့ပါတယ်။အေးရခိုင်လက်နက်ကန်ဖွဲ့အခြေပြုနေတဲ့ရတိတောင်မြို့နယ်အောင်သာစီကုန်းကိုမြန်မာစစ်တပ်ကနေပြီးခဲ့တဲ့သတင်းပတ်မှာပဲကြီးရီလီပူပေါင်းရရနဲ့ထိုးစစ်ဆင်ခဲ့ပြီးနောက်ဆက်တွဲလက်လက်ကြီးတွေနဲ့ပြစ်ခတ်နေတယ်လို့လည်းဒေတာခန်တွေကပြောပါတယ်။မနေ့တုန်းကလည်းလက်လက်ကြီးပြစ်ခတ်မှုတွေကြောင့်ထောင်ထဲရှိတဲ့လိုင်ခွင်ရွာသားတွေဟာနီးစပ်ရရွာနဲ့ဘုံလူကျုံမြို့နယ်ထဲတင်းချောင်ဖက်ပြေးခဲ့ရတယ်လို့ဒေတာခန်ရွာသားသူကပြောပါတယ်
။လက်တင်ဘောတွေကနေပြီးတော့လက်နဲ့ပြစ်တာအဲ့ဒီလိုင်ခွင်ရွာမှာကြားထီးရလေ။ပထမတစ်ခေါက်လေရင်နဲ့ပြစ်တာလေသူတို့ရောမပြေလို့ဘူးရောတဲ့အဲ့နဲ့ပြစ်တော့တယ်။ဒါလက်နဲ့ဒီပါဘောဆက်လက်နဲ့ဒီ။မနေ့တော့လေဆက်ပြီးတော့ပြေးနေကြတယ်လေ
။ဘုံလူကျုံမြို့နယ်အော်ရမကျေးရွာဘက်မှာစစ်ချောင်ဥယျာဉ်ပေါ်ရှိနေတယ်လို့လည်းအုတ်ချုပ်ရီးမှုကပြောပါတယ်။ရခိုင်ပြည်နယ်တွင်နှစ်နှစ်နီးပါးစစ်ရေးသိမ်းမှမှုတွင်ဒေသခံတွေထိခိုက်ဒေဆုံးမှုတွေမြင့်တက်လာနေသလိုအရသာ2,000-2,000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ရခိုင်လူမှုဖွဲ့စည်းတွေကစီးရင်ထုတ်ပြန်ထားပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူမှုရေးအထူးကိုယ်စားလှယ်သောမတ်အန်ဒရူးကလည်းရခိုင်ပြည်နယ်ကစစ်ရေးပဋိပက္ခတွင်ကလင်းငယ်တွေပါဝင်အရသာတွေထိခိုက်ဒေဆုံးမှုတွေကြုံနေရတဲ့ပေါ်ပြီးခဲ့တဲ့စက်တင်ဘာလထဲမှာသတိပေးခဲ့ပူးပါတယ်။ရခိုင်ပြည်နယ်ကကြေးရွာတွေကိုလက်နက်ကန်သတ်ဖွဲ့တွေပြင်းထန်တိုက်ခိုက်နေတာတွေကိုလည်းချက်ချင်းရဖို့နဲ့အရသားတွေထိခိုက်ဒိဆုံးမှုတွေနဲ့အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့အခြေအနေတွေအဆုံးသတ်နိုင်အောင်အပြစ်ခတ်ရဆဲကြဖို့ကိုလည်းလူခွေရီထူးကိုစလဲကတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်နိုင်ကုန်းအိမ် VOA မြန်မာဘိုင်းတွေသတင်းပေးပို့ထားတာဖြစ်ပါတယ်
ဒီနေ့ကျွန်တော်ကတော့ဆက်သွားပြီးဒီစားတဲ့ရောဂါပိုး98ပြီးတော့တောလာလှုပ်ရှားမှုတွေနဲ့ပုံသွယ်မှုတွေကိုပိတ်ထားလိုက်တယ်လို့နောက်ထပ်လည်းယောဂထိန်းချုပ်ရေးအစီအစဉ်တွေချမှတ်ဖို့ထိုင်ရနာပိုင်တွေကစီစဉ်နေကြတာပါမဲဆောက်မြို့တော်ဝင်ဒေါက်တာထရက်ကီရက်ကတော့လူရည်6,000လောက်ဟာယောဂထိန်းချုပ်ရေးအစီအစဉ်တွေကြောင့်အခက်အခဲတချို့ကြုံရနိုင်ကြောင်းကိုလည်းမနေ့တုန်းကပဲသတင်းတောက်တီကိုပြောဆိုခဲ့ပါဗျာ
ပေါ့ပါလားก็คือเด็กนักเรียนในพื้นที่ซึ่งจะอยู่นอกสังกัดเทศบาลหรืออยู่ในโรงเรียน
မထင်မှတ်ပဲကိုဗစ် -19 ပြည်နှင်းကူးစက်မှုမှာမဲဆောက်မြို့ထဲမှာစတင်တွေ့ရှိခဲ့တာကြောင့်မြို့ထဲမှာနေထိုင်နေကြတဲ့ထိုင်းနဲ့မြန်မာနိုင်ငံသား9,000လောက်နဲ့ကျောင်းသား2,000ကျော်တက်ရောက်မှုခက်ခဲမှုတွေရင်ဆိုင်ရမှာဖြစ်ပေမဲ့ယောဂထိန်းချုပ်ဖို့ဆက်လက်ကြိုးပမ်းသွားရမှာဖြစ်ကြောင်းမဲဆောက်မြို့တော်ဝင်ကထိုင်းဘာသာနဲ့ပြောဆိုသွားတာပါမြန်မာနိုင်ငံနဲ့ထိုင်းနိုင်ငံကြားအဓိကပုံသွေးလမ်းကြောင်းတစ်ခုလည်းဖြစ်မြန်မာနိုင်ငံသားအများအပြားနေထိုင်အလုပ်လုပ်ကိုင်နေတဲ့မြို့တစ်မြို့လည်းဖြစ်တဲ့မဲဆောက်မြို့ကလမ်းနေဆိုင်နေမှာတော့အခုအခါလူသူကင်းမဲ့တလို့ဖြစ်နေပါပြီရှေ့လာမဲ့သတင်းပတ်တွင်မဲဆောက်မြို့အပါအဝင်တက်ခရိုင်တဲကအုံဖန်ဖုတ်ဖရမဲလမမြို့တွေထဲမှာနေထိုင်သူတွေကိုယောဂပိုးရှိမရှိဆက်လက်စစ်ဆေးသွားမယ်လို့လည်းထိုင်းတပ်ပိုင်ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်တက်ခရိုင်အတွင်းကဲယောဂထိန်းချုပ်ရေးလုပ်ငန်းတွေမှာကျန်းမာရေးဝန်ထမ်းတွေအပြင်ရဲရင်အား4,000ကျော်ပူပေါင်းပေါ်ဖြစ်မှုလေထိုင်းနိုင်ငံကိုဗစ်ကပ်ရောဂါထိန်းချုပ်ရေးဘူရိုရဲ့ညွှန်ကြားရေးမှူးဒေါက်တာဆူရယွတ်ကပြောဆိုခဲ့ပါတယ်။ကပ်ရောဂါထိန်းချုပ်ရေးလုပ်ငန်းတွေစီစဉ်ထားတဲ့အတိုင်းအဆုံးသတ်ခဲ့ပြီးရင်တော့ရှေ့လာမယ့်တနင်္လာနေ့မှာအဆုံးဆုံးထားပြီးနေဆက်ကုန်သွယ်ရေးကိုပြန်ဖွင့်ပေးမှာဖြစ်ကြောင်းကိုလည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒါပေမဲ့လည်းနေဆက်ကုန်သွယ်မှုတွေပြန်ဖွင့်ချိန်မှာကျန်းမာရေးဝန်ထမ်းတွေနဲ့ကဲယောဂါထိန်းချုပ်ရေးစီကံသစ်တီတိုးမြင့်ထားမှာဖြစ်ပြီးနေ့စဉ်ကုန်ကားအများဆုံး900လောက်ထိပဲဖြတ်တန်းဝင်ပြုဖို့ရည်ရွယ်ထားတယ်လို့ပြောပါရယ်ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3,600လောက်ရှိခဲ့ပေမဲ့မကြာသေးခင်လောက်တွေကဆလို့ယောဂါကူးစက်မှုတွေကျဆင်းလာနေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာတော့လပိုင်းအတွင်းသေဆုံးသူ900ကျော်နဲ့ကူးစက်သူ38,000ကျော်ရှိလာခဲ့ပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေမှာပါကူးစက်မှုတွေတွေ့ရှိလာရကနေယောဂါပြန့်နှံ့လာမှာကိုစိုးရိမ်နေတာဖြစ်ပါတယ်ရှင်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
န်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။နိုဝင်ဘာ3ရက်ရွေးကောက်ပွဲမကျင်းပခင်တပတ်ကျော်ပဲလူရရာမို့ Republican Party ကသမ္မတ Donald Trump နဲ့ Democratic Party သမ္မတလောင်း Joe Biden တို့နှစ်ယောက်မဲဆန်ဒရှင်တွေရဲ့ထောက်ခံမှုရာရေးအပြည့်အထန်ဆက်ပြီးမဲဆက်စည်းရုံးနေပါတယ်။ဒေတာတွေမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ကျဆင်းသွားတဲ့စီးပွားရေးကိုကြားခံပေးနိုင်အောင်အကူအညီပေးရေးအစီအစဉ်အများဆုံးတည်ပြုနိုင်ရေးအောက်လွှတ်တော်ဒီမိုကရက်အမတ်တွေကနေတိုက်တွန်းနေပါတယ်။အထက်တွင်ပါပဲ။သမ္မတဒေါ်နယ်ထရန့်နဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့ဒီသတင်းပတ်သက်အမေရိကန်ဝန်ကပြည်내တချို့ကိုသွားပြီးရွေးကောက်ပွဲအတွက်ဆက်ပြီးမဲဆွယ်စည်းရုံးနေပါတယ်။ကြာသာပတင်းနေ့တန်နန်စီးစ်ပြည်내နက်ရှ်ပေးမြို့မှာသူတို့တယောက်လူချင်းတွေ့ဆုံပြီးမိနစ်90ကြာစကားဆီထိုးပွဲကျင်းပဖို့စီစဉ်ထားပါတယ်။ဘဲပါတီကမှကိုစားမပြုတဲ့စကားဆီထိုးပွဲကျင်းပရေးကော်မရှင်ထုတ်ပြန်တဲ့ကြေညာချက်အရဆွေးနွေးမဲ့အထက်မှာအမေရိကန်ပြည်ထောင်စုအတွင်းလူမျိုးရေးမျှတမှုတောင်းဆိုနေတဲ့ကိစ္စတွေ၊ရာသီဥတုပြောင်းလဲမှုတွေနဲ့ COVID-19 ရောဂါတက်ဖြတ်ရေးကိစ္စတွေပါဝင်ပါတယ်။ဒေတာတွေမှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်ထိနာခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကိုဒေါ်လာ 1.8 ဘီလီယံဒါမှမဟုတ်2ဘီလီယံထောက်ပံ့ပေးနိုင်ရေးအရေးပေါ်ကူညီမဲ့အစီအစဉ်ကိုအင်္ဂါနေ့ညနေမတိုင်ခင်တည်ပြုပေးဖို့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတောင်းဆိုထားပါတယ်။ဒါမှမဟုတ်ရင်နိုဝင်ဘာ3ရက်နေ့ရွေးကောက်ပွဲပြည်တဲ့အထိသဘောတူညီချက်ရတော့မှာမဟုတ်ဘူးလို့ပြောပါတယ်။အရေးပေါ်ကူညီပေးရေးမှာပြည်နယ်တွေနဲ့ဒေသခံအစိုးရတွေကိုဘယ်လောက်ထောက်ပံ့မလဲ။နောက်တခြားအကူအညီတွေဘလောက်ပေးမလဲဆိုတာတွေမှာသဘောတူညီချက်ဒီမိုကရက်အမတ်တွေနဲ့အစိုးရအခြားသဘောထားခွဲလွဲနေတာပါ။အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီက ABC ရုပ်သံကိုအခုလိုပြောပါလေ
။ Because we want to have an agreement we can come to negotiation and we can do it now.
ကျွန်တော်ကသဘောတူညီချက်လိုချင်လို့ဒီနေရာကိုလာပြီးဆက်ဆံညှိနှိုင်းတာပါ။အခုချက်ချင်းဒါကိုလုပ်နိုင်ပါတယ်။ရွေးကောက်ပွဲမတိုင်ခင်ရဲ့အနှင်းငယ်အတွင်းမှာဖြစ်အောင်လုပ်မလားဆုံးဖြတ်ရပါလိမ့်မယ်။အမြန်ဆုံးဖြစ်နိုင်သမျှသဘောတူညီချက်ရချင်ပါတယ
်ရွေးကောက်ပွဲနဲ့ပတ်သက်လို့တော့အမေရိကန်ပြည်ထောင်စုတဝန်းမှာလူ28သန်းကျော်မဲပေးခဲ့ပြီးပါပြီ2016ခုနှစ်ကဒီအချိန်ကြိုတင်မဲပေးခဲ့ကြတဲ့ရေအတွက်ထဲ6ဆပိုများပါလေမဲပေးခဲ့တဲ့ရေအတွက်ကိုလိုက်ပြီးစစ်ဆေးတဲ့ဖလော်ရီဒါပြည်နယ်တက္ကသိုလ်ကဗမာခဒူးရဲ့အဆိုအရဒီမိုကရက်တွေရှိတဲ့မြို့နယ်စုတွေမှာမဲပေးတဲ့ရေအတွက်ကရီပဘလစ်ကန်တွေရှိတဲ့နေရာတွေမှာတက်ပိုများတယ်လို့ပြောနေပါလေလူထုစစ်တမ်းတွေအရချိန်နဲ့ရှင်ပြန်ရမယ့်ပြည်내တွေမှာဂျိုးဘိုင်ဒန်ကဒေါ်နယ်ထရန့်နဲ့အသာစီးရနေပါလေ။တချို့ရီပဘလစ်ကန်ပါတီဝင်တွေကဒေါ်နယ်ထရန့်ကိုထောက်ခံမဲမပေးဘဲနေတာမျိုးတွေရှိသလိုတချို့ကလည်းဘိုင်ဒန်ပဲနိုင်မှာပါဆိုပြီးစိုးရင်တခြင်းနဲ့ပြောနေကြတာတွေရှိပါလေ။နိုင်ငံလုံးဆိုင်ရာရီပဘလစ်ကန်ပါတီဥက္ကဋ္ဌရော်နယ်ဒ်မက်ဒီနီယယ်ကတော့ရွေးကောက်ပွဲနေ့မှာရီပဘလစ်ကန်ပါတီဝင်တွေသမ္မတအတွက်မဲထွက်ပေးကြပါလိမ့်မယ်လို့ ABC ရုပ်သံကပြောပါလေ။
We are seeing this huge energy. We are seeing really great numbers coming out for the president.
And this is the way it is. And any problem that doesn't recognize that we're going to be able to do it, we're going to be able to do it. And we're going to be able to do it. The Republican Party will be able to do it. We're going to be able to do it. We're going to be able to do it.
ရွေးကောက်ပွဲမတိုင်ခင်နောက်ဆုံးသတင်းပတ်တွေဖြစ်တာကြောင့်လဲထောက်ခံတဲ့မဲဆန္ဒရှင်တွေမဲထွက်ပြီးဖို့ကိုယ်စားလှယ်လောင်းတွေအင်တိုက်အားတိုက်မျော်လင့်ချက်အပြည့်နဲ့စီယုံသိမ့်သွင်းတိုက်တွန်းနေကြကြောင်းပါခင်ဗျာကျွန်တော်သိတဲ့လူပါ
ခုဆက်ပြီးအင်ခါညဆွေးနွေးခန်းကိုနားဆင်ကြရပါမယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိတာကြောင့်ဆိုပြီးရွေးကောက်ပွဲမလုံးမဲ့မဲဆန္ဒနယ်တွေကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကကြေညာလိုက်ပြီးတဲ့နောက်ဝေဖန်ခံတွေအတော်လေးထွက်လာပါတယ်။နိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျယ်ပြန့်လာဖို့လားဆိုတဲ့စိုးရိမ်စကားမျိုးတွေကိုလည်းကြားရပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့အခုလုပ်ရတဲ့ပတ်သက်ပြီးသုံးသပ်ချက်တွေကိုဆွေးနွေးကမ်းမှာနားဆင်ကြရပါမယ်။ရွေးကောက်ပွဲတွေကိုစောင့်ကြည့်လည်လာနေတဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှု Pace အဖွဲ့ရဲ့ Director ဦးဆန်းရဲကျော်စွာမြင့် မြန်မာမဟာဗျူဟာနှင့်မူဝါဒလိလာရေးအင်စတီကျူ ISP မြန်မာရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဥအောင်သူငိမ့်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်သိမ့်ပါခင်ဗျာကိုဆိုင်ကျော်စွာမြို့နယ်ကိုအောင်သူငိမ့် UAE ဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
โอเคမင်္ဂလာပါဗျာโอเคပါ
မင်္ဂလာပါဗျာ
โอเคကျွန်တော်ကိုဆိုင်နဲ့ကောင်သူရဲ့စီကနေပထမဆုံးသိကျင်တဲ့မှတ်ချက်ကဒီ2020ရွေးကောက်ပွဲတွေလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေရှိဘူးဆိုပြီးတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ကြေညာချက်ထွက်လာတဲ့အချိန်မှာကိုဆိုင်အနေနဲ့ရွေးကောက်ပွဲကိုလေးလာစောင့်ကြည့်သူတူအနေနဲ့ပထမဆုံးဘယ်လိုများအတွေ့အကြုံအမြင်ရှိလိုက်ပါလဲကိုဆိုင
်အဓိကကတော့ဗျာဘယ်လိုတွေ့မိလဲဆိုတော့ဒီချန်ပီယံနယ်မှာရှိတဲ့ရွေးကောက်ပွဲမကျင်းပနိုင်တဲ့နေရာတွေက2010ရော15ရောဟောကျွန်တော်တို့တိတ်မကွာဘူးဆိုတော့ကျွန်တော်တို့တချို့မြို့နယ်တွေမှာကျင်းပနိုင်မှာမဟုတ်ဘူးဆိုတော့လည်းကျွန်တော်တို့သိတာတယ်နောက်ပြီးတော့ချန်ပီယံနယ်မှာရှိတဲ့အဲကျွန်တော်တို့ဒီတိုက်ပွဲတွေနေထားရလဲကျွန်တော်တို့ဒါတွေကမျှော်လင့်ထားပြီးသားပါပဲဆိုတော့အဓိကတော့ရခိုင်ကိုလည်းကျွန်တော်တို့မျှော်လင့်ထားပါပဲရခိုင်မှာလည်းရွေးကောက်ပွဲကျင်းပနိုင်တဲ့နေရာတွေအနည်းသွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ထားပြီးသားဒါပေမဲ့ကိုမြို့နယ်လုံးကိုရွေးကောက်ပွဲအဲမကျင်းပနိုင်တော့ဘူးလို့ဆိုရဲဖြတ်သိမ်းလိုက်တဲ့အပေါ်မှာကကြတော့ဟောကျွန်တော်အနေနဲ့ဘလို့မြင်လဲဆိုရင်ဒီဟာအတွက်ကိုဟိုစိတ်ပူတယ်ပထမချက်ကဘာလို့ဆိုရင်ရခိုင်ဟာအာကျွန်တော်တို့ခုနကရှမ်းပြည်နယ်ခုနှစ်မြို့နယ်ကိုမကျင်းပခဲ့တဲ့အနေအထားမျိုးနဲ့ရခိုင်ကိုမြို့နယ်ကိုမကျင်းပရင်တော့နှိုင်းရှင်လို့မရလို့ယူဆတယ်။အဲဆိုတော့ရခိုင်မှာရခိုင်ရဲ့နိုင်ငံတီးတန့်ဖြစ်ပေါ်နေတဲ့နိုင်ငံကြီးလိုအပ်ချက်ရှိတယ်။တီးတန့်ဖြစ်ထွန်းနေတဲ့နိုင်ငံကြီးကိစ္စရှိတယ်။ဆိုတော့ဒါကြောင့်မလို့ဒီလိုရည်ပြည့်ကြောင်ကြတာဟာရွေးကောက်ပွဲဖြစ်စဉ်ဤပေါ်မှာကြီးမားတဲ့တက်ရောက်မှုရှိမှာပဲဆိုရင်ကျွန်တော်အဲ့ဒါကိုပထမဦးဆုံးကျွန်တော်ကြကြချင်းမှာကျွန်တော်တော်တော်စိတ်ပူ
ဟုတ်ကဲ့ခင်ဗျအဲ့တော့ကောင်သူငိမ့်နေတဲ့ကကြတော့မြန်မာနိုင်ငံရဲ့အခြေအနေကိုမြစ်ချပြဲစောက်ကြီးလေးလာနေတဲ့သူတည်တူအနေနဲ့ဒီရွေးကောက်ပွဲကော်မရှင်ညာချက်ထွက်လာလာခြင်းမှာကောင်သူငိမ့်ဘလို့အမြင်အတွေ့ပေါ်လာလဲ
ကျွန်တော်သုံးသပ်ချက်ကတော့ရွေးကောက်ပွဲတစ်ခုပြီးတစ်ခုကျွန်တော်တို့ပို့ပြီးတော့တိုးတက်လာစေချင်တယ်ဗျဟု
တ်
နော်ကျွန်တော်တို့ရွေးကောက်ပွဲတွေပြန်စတာ2010အမှပြန်စတယ်ဒီတစ်ခုပြီးတစ်ခုကျွန်တော်တို့ရွေးကောက်ပွဲတွေပို့ပြီးတော့အဆင့်မြင့်လာစေချင်တယ်ဟောဗျာသူများနိုင်ငံမှာ electronic voting တို့ဒါမှမဟုတ်ရင်ကျွန်တော်တို့
ဗာကောက်နဲ့ပြရတို့
စာတိုက်ကမဲထည့်တာတို့ဒါမျိုးတွေဟောဗျာအဲ့လောက်အဆင့်မသွားနိုင်ဘူးဆိုပေအောင်တော့ကျွန်တော်တို့နည်းနည်းတော့ပို့ပြီးတော့စနစ်ကျလာရင်ကောင်းမယ်လို့မြင်တာပေါ့အဲ့တော့နောက်ပစ်ဆုံးကတော့ဒီအခုဒီရွေးကောက်ပွဲတွေတချို့ဒေသတွေမှာမလုပ်နိုင်ဘူးကြေညာတဲ့ဟာမျိုးတွေဖြစ်တာဟောဗျာဆိုတော့အဲ့တော့အဲ့လိုဖြစ်တဲ့အခါကျတော့ကျွန်တော်ကတော့ငင်းရည်လုပ်ငန်းစဉ်နဲ့လည်းချိတ်ပြီးတော့စဉ်းစားခြင်းတယ်နော်အဲ့တော့ကျွန်တော်တို့2012ကနေစပြီးတော့ bilateral ခေါ်တာပေါ့ပြီးနေအဆင့်နဲ့အပြစ်ခတ်ရစေးထိုးခဲ့တာ၈နှစ်ရှိသွားပြီ
။
နော် 2015 NCA ပေါ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူညီချက်။ဆိုတော့အဲ့ဒီမှာဆိုရင်၅နှစ်ရှိလာပြီဗျာ
။ဆို
တော့အဲ့ဒါဆိုလို့ရှိရင်အချိန်လေးကအတူတူပဲလားပေါ့ဒီရွက်ကောက်ပွဲမှာလည်းအခုကြေညာတဲ့ဟိုဘာခေါ်မလဲမလုံနိုင်ဘူးလို့
ကြေညာတဲ့
ကြေညာတဲ့ဒေသတွေကအတူတူပဲလားပေါ့ဆိုတော့ဒါတွေကကျွန်တော်တို့စဉ်းစားကြရရှိတာပေါ့ဗျာ။အဲ့တော့ရခိုင်ကိစ္စမှာကြတော့ခုနကိုဆိုင်ရကျော်စာမြင့်ပြောသလိုပါပဲဆိုတော့သူကတော့ထူးခြားတဲ့အခြေအနေဖြစ်တယ်အခုလိုအနေအထားမျိုးကတော့ကျွန်တော်မြင်တာက collective punishment ခေါ်တာပေါ့ဗျာအစုလိုက်ပြုံလိုက်ဒဏ်များခတ်သလားပေါ့ဆိုတော့ဒီလိုအနေအထားတော့ရောက်တယ်လို့ထင်ပါတယ
် collective punishment ဟုတ်ဆိုတော့ခုနကအောင်သူပြောသွားတဲ့အထက်မှာလည်းပါတယ်တခြားနီးလန်းနေပေါ့ဟလားရုပ်ကဘဲကော်မရှင်ရဲ့အကြောင်းပြချက်ကတော့ကျွန်တော်ထင်တယ်ဟို very vague ပေါ့နော်အင်မတန်ရှင်းရှင်းလင်းလင်းတိတိကျကျမရှိဘူးဝေဝဝပဲလွတ်လပ်ပြီးတရားမျှတသောရွေးကောက်ပွဲပဲမရှိလို့ပဲပြောတာဆိုတော့လုံခြုံရေးကြောင့်လို့ကိုဗစ်ကြောင့်လို့ဆိုတာကဒီအပေါ်မှာခံမှန်းပြီးတော့ပြောနေကြတာပေါ့နော်ဆိုကျွန်တော်ဒီနေရာမှာဘာလွင်လာသလဲဆိုတော့ဟလာဒီနေရာတွေမှာရွေးကောက်ပွဲမလုံနိုင်ဘူးကျင်းပနိုင်တဲ့အခြေအနေမရှိဘူးဆိုပြီးတော့အဲ့လိုမျိုးဟို blanket ပေါ့နော်ရောပြီးတော့အကုန်လုံးဟလာအလွဲတကူကြေညာလိုက်တာမျိုးတည်းဘလို့မျိုးကျင်းပနိုင်ရင်ရမလဲဘလို့လုံးရင်ရမလဲတခြားနီလန်းဘာတစ်ခုခုနဲ့လုပ်ရင်ရမလဲဆိုတာမျိုးမရှိဘူးလားမရှိနိုင်တော့ဘူးလားကိုဆိုင်ဘလို့မြင်တယ်လေဒီ
ဟိုအရင်ပြောတဲ့ကောင်ကဖြစ်တော့သလိုတော့ဒီကောင်ကမကျင်းပဘူးလားဆိုလို့ဘယ်လိုဆိုင်ပြဿနာမဟုတ်ဘူးဒါဟာကျွန်တော်ငြိမ်းချမ်းရေးကိစ္စတွေနိုင်ငံရဲ့ဒီမိုကရေစီအတွက်ကုပြောင်းမှုကိစ္စတွေနိုင်ငံရေးဖြစ်စဉ်တွေနဲ့ကျွန်တော်ချိတ်ဆက်စဉ်းစားဖို့ဆိုတော့ကျွန်တော်ကတော့ဒီဟာနဲ့ရခိုင်နဲ့ပတ်သက်လို့ရခိုင်မှာတိုက်ပွဲတွေစဖြစ်ကြတဲ့ဟိုကရခိုင်မှာရွေးကောက်ပွဲကျင်းပနိုင်မှာမလားဆိုတာကျွန်တော်တို့ဒါဟိုးရင်ပြီးခဲ့တဲ့နှစ်လောက်တည်းကျွန်တော်တို့ပြောနေကြတာဆိုတော့ကျွန်တော်ကတော့ဗျာပထမချက်ကတော့အော်ငကိုတဲကရခိုင်မှာရွေးကောက်ပွဲကျင်းပဖို့အတွက်ကိုရခိုင်မှာရှိတဲ့နိုင်ငံကြီးကောင်းဆောင်တွေနဲ့ဒီထက်ပိုဆွေးနွေးဖို့ဆွေးနွေးဖို့ကောင်းခဲ့တယ်လို့ကျွန်တော်ယူဆတယ်။တကယ်လို့ကဟာရခိုင်မှာရွေးကောက်ပွဲကျင်းပကျင်တယ်ရခိုင်ရဲ့နိုင်ငံကြီးကိုရွေးကောက်ပွဲကိုဟိုကျွန်တော်တို့နိုင်ငံကြီးပြဿနာတွေကိုဖြေရှင်းဖို့အတွက်နီလန်းတစ်ခုဖြစ်တယ်ဆိုတာကိုကြကျင်တယ်ဆိုလို့ရွေးကောက်ပွဲကျင်းပဖို့အတွက်ကိုအရင်တည်းကကျွန်တော်တို့ ကျွန်တော်တို့ဆွေးနွေးနိုင်ခဲ့ဖို့ကောင်းတယ်လို့ယူဆတယ်။နောက်တစ်ချက်ကကြောက်လေကောင်းပြီမဆွေးနွေးနိုင်ဘူးဆိုရင်လည်းကျွန်တော်အခုလိုမျိုးကျွန်တော်တို့ကိုးမျိုးနယ်လုံးကိုဒီလိုမျိုးကျွန်တော်တို့ဟိုဖျဲပြီးတော့မှကျွန်တော်တို့လုပ်ရတာလည်းဆက်လို့ရှိရင်ဒီဆုံးဖြတ်ချက်ချရမယ်ဆိုလို့ရှိရင်နိုင်ငံရေးကိစ္စပါရတဲ့ကြောင့်မို့လို့ရခိုင်နိုင်ငံရေးခေါင်းဆောင်တွေနဲ့ဆွေးနွေးတဲ့ဒေသခံနိုင်ငံရေးအဲ့ဒီမှာရှိတဲ့နိုင်ငံရေးပါတီခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေနဲ့ဒီလိုတော့ဖြစ်เสียရှိတယ်ဒီလိုမျိုးတော့ကျွန်တော်တို့ဘယ်လိုလုပ်ရမလဲဆိုတာမျိုးအဲ့လိုမျိုးဆွေးနွေးခဲ့ဖို့ကိုကောင်းတယ်လို့ကျွန်တော်ယူဆတယ်။နှုတ်ဆိုရင်ကျွန်တော်တို့ကဒါဟာဒီရွေးကောက်ပွဲမကျင်းပနိုင်တဲ့ကျင်းပနိုင်တယ်မကျင်းပနိုင်တယ်ဆိုရင်ပြဿနာကိုပဲဖြေရှင်းနိုင်တာ။နိုင်ငံရေးပြဿနာကိုမဖြေရှင်းနိုင်ဘူး။ရွေးကောက်ပွဲဆိုတာနိုင်ငံရေးပြဿနာကိုဖြေရှင်းဖို့အတွက်နည်းလမ်းတစ်ခု။ကိုကျွန်တော်တို့ကပြဿနာတစ်ခုဖြေရှင်းဖို့အတွက်နောက်ပြဿနာတစ်ခုကျွန်တော်ဖန်တီးတယ်လို့ပြော
ချင်တယ်။အင်းအဲ့ဒါကျွန်တော်အခုကိုဆိုင်ပြောနေတဲ့ဘာသွားသတိရတယ်လဲဆိုတော့မိုင်းကိုင်းလိုနေရမျိုးပါနေပြည်တော်ထက်တောင်မှလုံခြုံသေးတယ်တဲ့။နောက်ပြီးတော့ကိုအောင်သူဥမာရခိုင်ကိစ္စဆိုရင်ကျွန်တော်မြေပုံတစ်ခုနိုင်ရှင်ပြထားတာမဲဆန္ဒနဲ့မြေပုံတစ်ခုနိုင်ရှင်ပြထားတာကျွန်တော်ကြည့်လိုက်တော့တော်တော်ရှင်းတယ်ဟလာဒီတန်တွဲတို့ဒီတောင်ဘက်ပေါ့နော်တောင်ဘက်မှာ NLD 2015ကနိုင်ခဲ့တဲ့နေရာတွေမှာလုံမယ်အပေါ်ပိုင်းတက်သွားလေလေဟလာ AMP နဲ့ NLD နဲ့အကျိဟိုအပြန်လည်နိုင်ခဲ့တဲ့နေရာမျိုးဒါမှမဟုတ်လေ AMP ပါတီပေါ့ရခိုင်ပြည်သူ့ပါတီလုံးဝနိုင်ခဲ့တဲ့နေရာမျိုးတွေမှာဒီကောက်ဘွဲကလုံးလုံးမလုပ်ဘူးဖြစ်သွားတာအဲ့တော့ဒီကိစ္စကမပြေးသောအကံရာရှိပဲလို့ကျွန်တော်ထင်တယ်ရခိုင်မှာNLD မနိုင်နိုင်အောင်လုပ်တဲ့ပုံစံမျိုးဖြစ်တယ်လို့ဝေဖန်တာတွေကလုံတယ်လို့ပြောလို့ရမှာတော့ကောင်းသူကြီးဆို
တော့အဲ့တော့ခုနပြောသလိုပါပဲတချို့ကိစ္စတွေကဟိုပေါ့ပဲဆိုတော့သူတစ်ဖြစ်တော့ဒီရခိုင်မှာအဲ့တော့ဆိုလို့ရှင်တော့ကျဲနေကြမှာမဟုတ်မြေလို့ခဲ့တယ်လို့ထင်ပါဗျာနော်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့မြင်တာတော့ဒီလိုဗျတမိုင်းတစ်လျှောက်ပြန်ကြီးလိုက်လို့ရှိရင်ရခိုင်ပြည်နယ်မှာအငြင်းန်းလို့လို့ရခိုင်ပါတီတွေကနိုင်ပါတယ်ဟိုလွတ်လပ်ရေးရပြီးစားဖာစာပလာခေကာစလို့ဒီဘက်1990ဒီဘက်ခေတ်ဒီအဆုံးပေါ့နော်အဲ့တော့အဲ့လိုနိုင်တဲ့အစင်လာရှိခဲ့တယ်ပေါ့ဗျာအဲ့တော့ဘာပဲဖြစ်ဖြစ်ရွေးကောက်ပွဲတွေဖြစ်လာရင်လည်းရခိုင်ပါတီတွေပဲနိုင်အောင်မယ်လို့ဒါယူဆလို့ရတဲ့အနေထားပါဆိုတော့အဲ့တော့အဲ့ဒီအနေထားမှာအခုလိုမျိုး cancel လုပ်လိုက်တော့ဘာဖြစ်သလဲပေါ့ဆိုတော့အဲ့တော့ကျွန်တော်မြင်တာကတော့ဒီလိုပါကျွန်တော်တို့ကြီးတင်တာကတစ်ဖက်က election outcomes ပေါ့ရွေးကောက်ပွဲရလာရှိမယ်တစ်ဖက်ကကျတော့ political outcomes ဆိုခေါ်တဲ့နိုင်ငံရေးရလာရှိပါတယ်ဆိုတော့အစောပိုင်းတော့လည်းကိုဇိုင်းရဲကျော်သာဆွေးနွေးပါတယ်ဆိုတော့အဲ့တော့အဲ့နှစ်ခုကမတူဘူးညเนาะဘေးကောက်ပွဲရက်လာမှာတော့ကိုနိုင်ကောင်းနိုင်လိုက်လိမ့်မယ်ဒါပေမဲ့နောက်ပိုင်းမှာဆက်ပြီးတော့ဒီပြဿနာကြီးကမပြီးနိုင်မစီးနိုင်ပေါ့ဗျာဟိုဖြည့်ရှင်းရမယ်ဆိုတဲ့အမျိုးကတော့ခက်ပါတယ်เนาะဆိုတော့ပိုဆိုးတာကကျွန်တော်တို့အချင်းချင်းကြားထဲမှာ trust ယုံကြည်မှုတွေပျောက်သွားတယ်เนาะကျွန်တော်တို့အချင်းချင်းကြားမှာဆက်ပြီးတော့အများကြီးနှိမ့်ရမယ်ဆိုတော့ဒီကိစ္စတွေဖြစ်ကုန်လိမ့်မယ်ခင်ဗျာ
ဟုတ်တကယ်ကဒီရွေးကောက်ပွဲဖြစ်စဉ်ကကျွန်တော်တို့မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုရွေးကောက်ပွဲဖြစ်စဉ်တစ်ခုချင်းတစ်ခုချင်းစီကရှေ့ကိုတွန်းပို့လိုက်ရမှာပေါ့နော်အခုလက်ရှိခြေနေကကြတော့ဒီလာမယ့်ရွေးကောက်ပွဲအခင်းချင်းဖြစ်စဉ်ကဒီမိုကရေစီဖြစ်စဉ်ကိုရှေ့တွန်းပို့ဖို့အတွက်အထောက်အကူတကယ်တမ်းဖြစ်စေပါမလားဆိုတာတကယ်ကကျွန်တော်တို့စိုးရိမ်စရာဖြစ်လာတယ်မေခွန်းထုတ်စရာဖြစ်လာတယ်ထောက်ပြကြတာလေအဲ့အရာတွေကိုပဲထောက်ပြကြတာဆိုတော့ကိုဆိုင်တို့အနေနဲ့ကရွေးကောက်ပွဲတွေကိုအဓိကစောင့်ကြည့်လေ့လာတာဆိုတဲ့အခါကျတော့ဒီအခြေအနေဒီဒီကနေ့ကျွန်တော်တို့ပြောနေတဲ့အခြေအနေဒီဟလာအနာဂတ်မြန်မာနိုင်ငံရဲ့ရွေးကောက်ပွဲတွေအတွက်ဘယ်လိုစိုးရိမ်စရာရှိမလဲဘယ်လိုသင်ရစာယူသင့်လဲကိုစားရ
ရွေးကောက်ပွဲဖြစ်စဉ်ကနေပြီးတော့မှဒီမိုကရေစီအတွက်ကိုဟိုအထောက်ပံ့ဖြစ်ပလားဆိုတဲ့မေးခွန်းကိုတော့ကျွန်တော်ခြုံပြီးတော့ပြောရင်ပို့ပြီးတော့ဟောမြင်တာမယ်ထင်တယ
်ဟုတ်ကဲ့
အဲတကယ်တမ်းဆိုရင်ကျွန်တော်တို့က2010ရွေးကောက်ပွဲထက်စာမယ်ဆိုရင်2012ရွေးကောက်ပွဲကပို့ပြီးတော့မှပွင့်လင်းတယ်လို့အကြမ်းင်းပြောလို့ရတယ်။မီဒီယာတွေအားကောင်းလာတယ်၊မီဒီယာတွေပိုရှိလာတယ်။2015မှာတော့ကျွန်တော်တို့ကဒီစောင့်ကြည့်လေ့လာသူဆိုတာလည်းမျိုးတွေပေါ်လာတာ။ဟိုနိုင်ငံတကာစောင့်ကြည့်လေ့လာသူတွေရှိလာတယ်၊ပြည်တွင်းစောင့်ကြည့်လေ့လာသူရှိလာတယ်။ဆိုတော့2015မှာကျွန်တော်ကောင်းလာတာ။2020ဆိုရင်ဒီချက်ပို့ပြီးတော့မှပဲကျွန်တော်တို့ကဒီမိုကရေစီစံနှုန်းတွေနဲ့ပိုပြည့်လာမယ်၊ပါဝင်ခွင့်တွေပိုများလာမယ်။ဆိုတော့အဲ့ဒါမျိုးတွေကအားလုံးကလည်းမျှော်လင့်ထားကြ
တယ်။မျှော်လင့်ထားတ
ယ်။ဒါပေမဲ့ကန်ဆိုးသွားနဲ့ပဲကျွန်တော်တို့ကဒီရွေးကောက်ပွဲက COVID-19 ကာယောဂါကာလလည်းဖြစ်သွားတယ်။ဖြစ်သွားတော့အော်တကယ်တမ်းဆိုလို့ရှိရင်ဒီ2020ရွေးကောက်ပွဲက2015ရွေးကောက်ပွဲနဲ့ကွာခြားချက်ဖြစ်ရမှာကအရင်လူမျိုးဟိုကျွန်တော်တို့ identity လို့ခေါ်တဲ့ကျွန်တော်တို့ခုနပြောတဲ့ဒီလူမျိုးပုံကိုလူပုံကိုပေါ်မှာခါမျိုးတဲ့စာလို့ရှိရင
်
ပို့ပြီးတော့မှမူဝါဒတွေကိုအခြေခံပြီးတော့မှတကယ်ကိုဟိုပို့ပြီးတော့မှခုနပြောတဲ့ democracy အတွက်အထောက်ပံ့ဖြစ်စေတဲ့အဲကျွန်တော်တို့ရွေးကောက်ပွဲတွေဖြစ်ဖို့ဟာကို covid ကြောင့်မလို့ကျွန်တော်တို့ကအဲ့လိုဆွေးနွေးခွင့်တွေမရတော့ဒါကတော့ covid ကြောင့်မလို့ကိုနိုင်ငံရေးပါတီတွေအားလုံးအကန့်အသတ်ဖြစ်သွားတယ်အဲကျွန်တော်တို့လူလူနဲ့လှုပ်ရှားခွင့်မရတွေးခွင့်မရဘူးလူလူနဲ့အပြန်အလှန်ဆွေးနွေးခွင့်တွေမရတော့ဒါကတော့အင်မတန်ကြီးမားတဲ့အဲကျွန်တော်တို့တက်ရောက်မှုပဲလို့ဟိုကျွန်တော်ယူဆတယ်နောက်တစ်ချိန်တည်းမှာပဲဒီရွေးကောက်ပွဲမှာမဲပေးခွင့်ဆုံးရှုံးတဲ့လူတွေရှိတယ်အခုဆိုကျွန်တော်ကိန်းကနန်းရကြည့်မယ်ဆိုလို့ရှိရင်ဒါရခိုင်မှာငကိုတဲကမဲပေးခွင့်မရတဲ့သူတွေကကျွန်တော်တို့ကတန်းတဲ့ချီရှိတယ
်ဟုတ်တယ်
ျွန်တော်တို့ကအခုနောက်ထပ်ကျွန်တော်တို့က၈သိန်းလောက်ကမဲပေးကုန်မရအောင်ဆိုရခိုင်မာကြီးပဲကျွန်တော်တို့ကတန်းတဲ့ချီရလူတွေကမဲပေးကုန်မရအောင်ဆိုမြန်မာနိုင်ငံကျွန်တော်တို့ကမြန်မာနိုင်ငံမှာလူကြီးတန်းတဲ့ချီရလူတွေကရွေးကောက်ပွဲမှာပါဝင်ခွင့်မရဘူးဆိုရင်ကျွန်တော်တို့ပြောနေတဲ့နိုင်ငံသားတိုင်းပါဝင်ခွင့်ဆိုတဲ့ဟာကျွန်တော်တို့ကဒါကျွန်တော်တို့
ဟိုတော်နစ်နာပါဘူးပေါ့
ဆိုတော့တော်တယ်မှာ2020ရွေးကောက်ပွဲဟာကိုဗစ်ကြောင့်ရောနောက်ပြီးတော့ရွေးကောက်ပွဲဒီကိုဗစ်အကန့်အသတ်ကြောင့်ရောနောက်ပြီးတော့မှကျွန်တော်ရွေးကောက်ပွဲဖြစ်စီအဲ့တော့ဒီ channel တော့ထားမစေးအဲ့ဒါကျွန်တော်တို့ community ဒီဖြစ်စဉ်အတွက်ကိုအင်မတန်ကြီးမားတဲ့စင်ခေါ်မှုဟိုရှိတယ်လို့ဟိုကျွန်တော်တို့ပြောလို့ရပါတယ
်ဟုတ်
တစ်ခုလုံးကိုတစ်စုံလုံးကိုအစုံလုံးကိုသာကျွန်တော်ကခြုံကြည့်မယ်ဆိုလို့ရှိရင
်ဟုတ်ဟုတ်ကဲ့ဟိုကိုအောင်သူကျွန်တော် live ဖတ်ကြည့်ရင်းနဲ့ပြောတာတွေလည်းကျွန်တော် live ကြည့်ရင်းနဲ့ပေါ့နော်ဒီဆွေးနွေးခန်းတွေကျွန်တော်ကိုယ့်အကူအချက်လက်တွေစုဆောင်းရင်းနဲ့ကျွန်တော်ခေါင်းထဲမှာနောက်အတွေးတစ်ခုဘာပေါ်လာသလဲဆိုတော့ဒီရွေးကောက်ပွဲကော်မရှင်ရဲ့အခုလှုပ်ဆောင်ချက်ပေါ့နော်အထူးသဖြင့်တော့ကတော့ကောင်သူထွက်ပြောက်သွားတဲ့အခြေတွေလည်းရှိတယ်။ထိစပ်မှုအားနေတာ၊ဆွေးနွေးမှုအားနေတာ၊ပွင့်လင်းမှုအားနေတာနော်။အဲ့ဒါတွေအပြင်ကိုနောက်ဆုံးဒီကြေညာချက်ထွက်လာပြီးတဲ့အချိန်မှာပို့ပြီးတော့မျိုးကုန်းထုတ်စရာဖြစ်လာတာကဟာလာကျွန်တော်နားလည်တာဒီရွေးကောက်ပွဲကော်မရှင်ဆိုတာမျိုးဒီတကယ်ကိုတီးခြားလွတ်လပ်တင်းနေကြ။ဆိုတော့အခုလုံးတဲ့မျိုးကဒီလက်ရှိရွေးကောက်ပွဲကော်မရှင်ကတကယ်ပဲတီးခြားလွတ်လပ်တဲ့ဟာလာဘလို့လွှမ်းမိုးမှုမျိုးမှမရှိတဲ့ကင်းမဲ့တဲ့ကော်မရှင်တရက်ရဲ့လုပ်ရလို့ကျွန်တော်တို့ပြောနိုင်ပါတော့မလားကောင်သူ။
ဒါမျိုးကတော့မိကွန်းထုတ်စရာအများကြီးရှိတာပါဗျာနော်။အဲ့တော့အဲ့တော့ဒီအခုလာမယ့်2020ရွေးကောက်ပွဲအတွက်ဆိုရင်ကော်မရှင်မှာတာဝန်ရှိပါတယ်ဒီရွေးကောက်ပွဲအောင်မြင်ရေးအတွက်ကအဲ့တော့သူ့မှာတာဝန်ရှိသလိုပဲမဲဆန္ဒရှင်တဦးချင်းမှာလည်းတာဝန်ရှိတယ်ဗျာနော်။နောက်တစ်ခါကျတော့ပါဝင်ကြတဲ့နိုင်ငံရေးပါတီတီးမှာလည်
းတာဝန်ရှိတယ်
တာဝန်ရှိပါတယ်နော်။အဲ့တော့တာဝန်ရှိတဲ့ခါကျတော့ကျွန်တော်မြင်တာကတော့အားလုံးက stakeholders ပေါ့ဗျာနော်။ဒီ process ကြီးအောင်မြင်ရေးမအောင်မြင်ရေးအတွက်ကိုအားလုံးကယဉ်တမမနဲ့ဖြစ်နေရတဲ့သူတွေပါအဲ့တော့ဒီလူတွေအချင်းချင်းအကုန်ပူးပေါင်းဆောင်ရွက်ကြပြီးတော့ကျွန်တော်တို့အောင်မြင်အောင်လုပ်ရမယ်ဆိုတော့အမြင်မျိုးဖြင့်ပိုကောင်းတော့ပါဗျာနော်အခုကတော့အဲ့လိုမဟုတ်ဘဲနဲ့ဟိုသူကအပေါ်ကနေပြီးတော့ဟိုဘာခေါ့လဲအာနာပိုင်းအဖွဲ့ဆန်ဆန်မျိုးပေါ့နော်ဆိုတော့ကြံတဲ့သူအလုံးကတော့လက်အောက်ခံဆိုတော့ဟာမျိုးနဲ့သွားနေပုံမျိုးပိုဖြစ်ပါတယ်နော်အဲ့ဒီအချိန်မှများကြတော့ခုနပြောတဲ့ပေါင်းဆောင်မှုတွေလည်းအကုန်ရော့ကုန်တော့ပါဗျာနော်အဲ့တော့ဒီအောင်မြင်ရေးမအောင်မြင်ရေးဆိုတာကလည်းဟုတ်ပို့ပြီးတော့မေကွန်းထုတ်ချာဖြစ်လာတဲ့အနေထားလို့ကျင်ပါတ
ယ်။ဟောကျွန်တော်ဒီကော်မရှင်ရဲ့ကြီးညာချက်နဲ့ပတ်သက်ပြီးတော့ကော်မရှင်ဝေဖန်ကြတာရှိသေးလို့လက်ရှိအနာဂတ်ပါတီလို့ဝေဖန်ကြတာရှိတာပေါ့နော်။အနာဂတ်ပါတီဘက်ကလည်းဒါဒီပေါ်မှာပြင်းထန်မပြောဘူး။ဒီနေ့အတွင်းမှာပါပဲဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာညွန့်ကပြောတာဆိုတာကြီးလည်းရှိပါတယ်ဒီကော်မရှင်ရဲ့ကြီးညာချက်နဲ့ပတ်သက်ပြီးတော့သူပြောတာတစ်ခုဆိုရင်ဘာလဲဆိုတော့လုံခြုံရေးအခြေအနေကြည့်မယ်ဆိုရင်တိုက်ပွဲဖြစ်တယ်မဖြစ်ဘူးဆိုတာကိုပဲကြည့်လို့မရဘူးပေါ့နော်။တခြားအခြေအနေတွေကြည့်ရမယ်ဆိုကျွန်တော်တော့ဟိုတိတ်တော့ရှင်းရှင်းလင်းလင်းတော့မရှိလာပါဘူး။ဒါပေမဲ့ကျွန်တော်တို့ကလည်းပဲဒီနေ့ဆွေးနွေးခန်းကဒီပေါ်မှာပြန်ပြီးတော့ဝေဖန်တွန့်ပြန်မှုမဟုတ်ဘူးဆိုတော့ဒါဟိုဒီအရလေးကျွန်တော်တို့ထားလိုက်ပါမယ်။ဒါပေမဲ့တစ်ဖက်ကပြန်ပြီးထောက်ကြတဲ့လူတွေရှိပါတယ်ကိုဆိုင်။ဟလာ2010ရွေးကောက်ပွဲတော့ကမလုံနိုင်တဲ့မဲဆန္ဒနယ်တွေ2015မှာမလုံနိုင်တဲ့မဲဆန္ဒနယ်တွေ2020မှာမလုံနိုင်တဲ့မဲဆန္ဒနယ်တွေအားလုံးတွေကိုကြည့်ပြီးတော့မှဝေဖန်မယ်ဆိုရင်ဝေဖန်ကြပါဆိုပြီးတော့ပြန်ပြီးတော့ငင်းချက်ထုတ်ဆွေးနွေးကြတာတွေရှိပါတယ်။အဲ့ဒီဟာကိုကိုဆိုင်ဘယ်လိုမြင်တယ်လဲဟလာ2010တော့ကလုံနိုင်တာ2015တော့ကလုံနိုင်တာမလုံနိုင်တာအခု2020မှာမလုံနိုင်ဘူးလို့ကြေညာတဲ့ဟာကကျွန်တော်တို့ဘယ်လိုနားလည်လို့ရလဲ။ကိုဆိုင်ဘယ်လိုနားလည်လဲ
။ကျွန်တော်တို့ပြောသလိုပါပဲ။ဟိုကိုယ့်ရဲ့ဒုက္ခတွေချင်းကိုဟိုပြဿနာတွေချင်းကိုရှင်ကြည့်မဲ့အစားကျွန်တော်တို့ကလက်ရှိမြန်မာနိုင်ငံမှာရှိတဲ့နိုင်ငံသားတွေအားလုံးကိုပါဝင်ခွင့်ရရေးရကျွန်တော်တို့ရဲ့နိုင်ငံရေးဖြစ်စဉ်အတွက်အရေးကြီးဆုံးကိစ္စလို့ပဲမြင်တယ်။ကျွန်တော်တို့ကအရင်တော့ကလည်းကျွန်တော်တို့တန်းလောက်ကပေးခွင့်မရဘူး။အခုလည်းတန်းလောက်ပေးခွင့်မရဘူး။ဒါတော့အတူတူပါပဲလို့ညင်းမဲ့အစားကျွန်တော်တို့အခုဆိုရင်ကျွန်တော်အရင်တော့လည်းထိုင်းမှာရှိရဲကျွန်တော်တို့ရဲ့ဒီပြပမှာရှိအလုပ်သမားတွေမဲပေးခွင့်မရဘူးအခုလည်းကျွန်တော်ပေးခွင့်မရအောင်ဆိုတော့ကျွန်တော်အဲ့ဒါကိုကျွန်တော်တို့အတူတူပဲဆိုပြီးကျွန်တော်အတိုင်းပြစ်ထားမယ်ဆိုသူတို့ကဘယ်တော့မှနိုင်ငံရေးမှာပါဝင်ခွင့်ရမှာမဟုတ်တော့ကျွန်တော်တို့ဒီရွေးကောက်ပွဲရဲ့အနှစ်သာရကကျွန်တော်ကမဲသွားထည့်ပြီးတော့မှအနိုင်ရတဲ့သူကအစိုးရဖွဲ့တာတခုတည်းရွေးကောက်ပွဲအနှစ်သာရကိုကျွန်တော်မယူဆဘူးနိုင်ငံသားတိုင်းမှာအတိတ်ပဲရှိလို့ရဆိုတာပါဝင်ခွင့်ရှိသူတွေပါဝင်ခွင့်ရမှာလေဒီရွေးကောက်ပွဲကကျွန်တော်တို့ကခုနကတည်းကကျွန်တော်တို့ပြောနေတဲ့ဒီမိုကရေစီအတွက်အထောက်ပံ့ပြမယ်။နှုတ်မဆိုလို့ရှိရင်ကျွန်တော်တို့ Professor Paul Collier ပြောသလိုဒီရွေးကောက်ပွဲဟာမတမာမှုလို့ဖို့အတွက်ကျွန်တော်တို့အဲ့လိုအပြောခံနေရမှာပေါ့။ဆိုတော့ကျွန်တော်တို့ရွေးကောက်ပွဲကိုဒီမိုကရေစီစံနှုန်းတွေနဲ့မချိန်ဆဘူး။ရွေးကောက်ပွဲရဲ့စံနှုန်းတွေကိုကျွန်တော်တို့ပြုအောင်မလုပ်နိုင်ဘူးဆိုရင်ဒီရွေးကောက်ပွဲဟာဒီမိုကရေစီကိုအထောက်ပံ့မဖြစ်စေဘဲနဲ့ပို့ပြီးတော့မှလူ့ဖွဲ့စည်းရေးမှာပို့ကွဲပြားလာမယ်။ကျွန်တော်တို့ကလူဖွဲ့စည်းတာမကျေနပ်ချက်တွေပိုများလာတဲ့ရွေးကောက်ပွဲပဲဖြစ်မှာ။ဆိုတော့ကျွန်တော်ကတော့အဲ့လိုမျိုးတိုင်းလာတဲ့စာလို့ရှိလို့ရှိရင်ကျွန်တော်တို့ခုနကတော့လည်းကျွန်တော်တို့အားလုံးပြောသလိုပဲအရင်ရွေးကောက်ပွဲတဲ့စာလို့ရှိရင်ဒီရွေးကောက်ပွဲမှာဘယ်လိုဟာမျိုးတွေကောင်းလာသလဲဘယ်လိုတက်ကနိုလော်ဂျီတွေသုံးလာသလဲဘယ်လိုဟာမျိုးကျွန်တော်နဲ့ပြည်ပေါ်မှာအရင်လုတ်ခွင့်မရတဲ့သူတွေတော့မှပါဝင်ခွင့်ရလာတယ်ဆိုတာမျိုးကပိုအဲ့လိုဟာမျိုးပိုကုန်ယူမယ်ဆိုရင်ကျွန်တော်တို့ရွေးကောက်ပွဲပေါ်မှာယုံကြည်မှုပိုတက်လာမယ်။အဓိကရွေးကောက်ပွဲကိုယုံကြည်မှုတက်တာဟာ နိုင်ငံရေးပြဿနာတွေကိုငြိမ်းချမ်းသောနည်းနဲ့ဖြေရှင်းလို့ရတယ်နိုင်ငံရေးအာဏာကိုငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းလို့ရတယ်ဆိုတော့ကျွန်တော်ယုံကြည်အောင်လုပ်ပေးဖို့အခုကျတော့ကျွန်တော်တို့ကဒါတွေကိုအဲ့လိုနှိုင်းရှင်နေမှာဆိုကျွန်တော်အဲ့လိုရွေးကောက်ပွဲဟာအရေးကြီးတဲ့ mechanism ဖြစ်တယ်ဆိုတော့ကျွန်တော်ထင်တယ်ပါတယ်ကျွန်တော်တို့ဟိုပြောရတာအာကျွန်တော်တို့ဟိုတိုက်တွန်းလို့ဆိုတာခက်မှာပေါ့
ကျွန်တော်ကတော့ကိုဆိုင်ရဲ့ဒီစောပိုင်းကပြောတဲ့ဆွေးနွေးချက်ကိုကျွန်တော်သဘောကျတယ်ဒီစိုးဓာတ်တွေကိုပဲဘာလို့နှိုင်းရှင်နေလဲပေါ့နော်ကျွန်တော်တို့ကမဲပေးဝင်မရတဲ့လူတွေအခြေတွက်ကတသိန်းရှိနေလဲတသိန်းနစ်နာတာပဲဒီပါဝင်ဝင်ကဒါကိုပဲကျွန်တော်တို့ပြောကြပြီဆိုကျွန်တော်တို့ဒါကိုသဘောကျပကောင်းသူရောအဲ့ဒီလူမျိုးတစ်ဖက်ကပြန်ပြီးတော့ရင်းချက်ထုတ်တဲ့ဒီမလုံနိုင်တဲ့နှစ်ဒီမှာရုပ်ောက်ပွဲတွေနှိုင်းရှင်မှာဆိုတဲ့ဟာကိုကောင်းသူရောဘယ်လိုမြင်လဲဒီပေါ်ဒီ
ကျွန်တော်တော့ခုနကကိုဆိုင်ပြောတာနည်းနည်းဖြည့်ရှင်သေးတယ်ဗျ
နော
်ကျွန်တော်တို့ထိုင်းနေစမှာဒုက္ခတွေအရေးအတွက်တသိန်းနီးပါးလောက်ရှိနေသေးတယ
်နော
်အဲ့တော့ကျွန်တော်တိုင်းပြည်ထဲမှာလည်း IGPC ရှိတယ်ဗျာကချင်ပြည်ထဲမှာရခိုင်ပြည်ထဲမှာเนาะအဲ့တော့ဒါတွေအားလုံးကကျွန်တော်တို့ကိုစားပြုခွင့်လည်းမရဘူးပြောရေးဆိုခွင့်လည်းမရဘူးပေါ့ဗျာเนาะဆိုတော့အဲ့တော့ဟိုခုနပြောသလိုပါပဲဒီဟိုရှိုးတာတွေကြီးပဲမပြိုင်မဲနဲ့ကျွန်တော်တို့ဒီလူတွေကဘယ်လိုလုပ်ပြီးတော့ဒီကျွန်တော်တို့စီးဝိုင်းပေါင်တဲ့ထဲမလဲပေါ့ဗျာเนาะဆိုတော့ဒီချက်ကအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့နောက်တစ်ချက်ကကျတော့ဒီလိုပါကျွန်တော်တို့ရွေးကောက်ပွဲတွေကဒီမိုကရေစီဆိုတာရွေးကောက်ပွဲသက်သက်မဟုတ်ဘူးဗျာเนาะအဲ့တော့ကျွန်တော်တို့ပို့ပြီးတော့လက်ခံနေတာကတော့ deliberative democracy ခေါ်တာပေါ့ဗျာအပြန်အလှန်ရှိမယ်အပေးယူရှိမယ်ဒီလိုဒီမိုကရေစီမျိုးဖြစ်ဖို့ပို့သွားဖို့လိုပါတယ်เนาะအဲ့တော့လူများစုနဲ့ဆုံးဖြတ်လိုက်တယ်ငါတို့မဲနိုင်တယ်ဆိုတော့ဒါမျိုးနဲ့ဒီတိုင်းပြည်ရဲ့ကံကြမ္မာကိုငါဖန်တီးခွင့်ရှိတယ်ဆိုတာလူတက်ဆိုင်အားလုံးအပေးယူနဲ့ကျွန်တော်ထင်တယ်သွားလိမ့်မယ်လို့ထင်တယ်လူနည်းစုအတန်လည်းနားထောင်ဖို့တင့်တယ်လို့ထင်ပါတယ်ဗျာ
ဒါဒီမိုကရေစီရဲ့အယိုးရှင်ဆုံး ABC ပဲလို့ပြောရမှာပဲကာကြီးခါခွေးလို့ပြောရမှာပဲကွာဆိုတော့ဒါပေမဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒီကာကြီးခါခွေးတော့အခုချိန်ထိမဖြစ်သေးဘူးလို့ပဲကျွန်တော်တို့တွေ့နေရတာပဲလေနော်အဲ့တော့စိတ်မအေးနိုင်ကြဘူးပေါ့လေအားလုံးမှာဟိုတကယ်တည်းဝဝင်လုံနေကြတဲ့ကိုဆိုင်တို့ကိုအောင်သူတို့ဆိုပို့ပြီးတော့စိတ်မအေးစရာဖြစ်မယ်လို့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့တည်င်းသမားတွေကနိုင်ငံကောင်းဆောင်တွေမေးလေးရှိတယ်မေးခွန်းရှိမေးလေးရှိတယ်မေးခွန်းတခုကျွန်တော်ကောင်းတဲ့ဝင်လာတယ်ညညခမားကိုအိတ်မရအောင်လုပ်တာဘယ်ကိစ္စလဲဆိုတော့ဟိုလေညညကြရင်ခမားကိုအိတ်ရအောင်လို့အိတ်မရအောင်လုပ်တယ်ဆိုရင်မပါဘူးမာဘီမာတော့အဲ့လိုကိစ္စမျိုးတော်တော်များမယ်လို့ကျွန်တော်ထင်တယ်နေရာတနေရာစဉ်းစားကြည့်လိုက်ရေအိယာကလန့်လို့နိုင်တဲ့အခြေအနေမျိုးရောက်နိုင်တာပဲလीနော်ဆိုတော့ယူကောဘဲကောမရှင်ရဲ့ခြေညာချက်ထွက်ပြီးတဲ့နောက်ကျွန်တော်တော်ရရှင်သူကကျွန်တော်ကို message လေးပို့ပြီးလမ်းမေးတယ်ဗျလမ်းပြောတယ်ပေါ့လေသူကတော့စိတ်မကောင်းစိတ်မကောင်းစွာနဲ့သူ့လေတန်းစိတ်မကောင်းတဲ့လေတန်းပဲပေါ့နော်နိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျယ်ပြန့်လာဘူးလားဗျာတဲ့ခုနကကိုဆိုင်ဆွနေတော့တယ်ထင်ပါလေနိုင်ငံရေးတက်တနာကိုနိုင်ငံရေးနဲ့ရှင်းဖို့ဆိုတာပါပါတယ်အဲ့ဒီ match လေးတစ်ခုတွေ့တယ်နောက်ဒီတပတီရဲ့ဥက္ကဋ္ဌဥက္ကူကြီးကလည်းဒီပေါ်မှာရေးထားတာတခုကျွန်တော်တွေ့ပါတယ်။ပါလီမန်ဘောင်ကျယ်လာရင်စစ်ဘောင်ကျင်းသွားမယ်တဲ့။ဆိုတော့အခုကပါလီမန်ဘောင်ပူမကျယ်လာစေမယ့်အလားအလာမျိုးတွေ့နေရတယ်ဆိုတော့ကိုဆိုင်ဒီမတ်ချက်တစ်ခုပေါ်မှာကိုဆိုင်ဘယ်လိုမြင်လဲ
။ဟုတ်ပါတယ်ကျွန်တော်တို့ကဒီဒီမိုကရေစီအသွင်ကူးပြောင်းမှုကိုသွားပြောသွားတဲ့အခါမှာအဟိုဘယ်လိုခေါ်မလဲကျွန်တော်တို့လွတ်တော်ထဲမှာရှိရ28-25ရာခိုင်နှုန်းကိုထွက်သွားလိုက်တက်ကိုဟိုနိုင်ငံရေးထွက်သွားလိုက်ဆိုတာမျိုးဟိုကိုကျွန်တော်တို့အဲ့လိုဖြောပြီးထွက်သွားခိုင်းလို့ရတဲ့ခါမျိုးမို့ဒါနိုင်ငံရေးဖြစ်စဉ်ကိုဆိုတော့ဒီမိုကရေစီကိုဖွံ့ဖြိုးအောင်လုပ်လို့ဒီမိုကရေစီစံနှုန်းတွေကကျွန်တော်ရဲ့လူ့ပွဲစည်းထဲမှာအသားကျလာလေကျွန်တော်တို့ရဲ့နိုင်ငံရေးထဲမှာဒီမိုကရေစီရဲ့အဲကျွန်တော်တို့စံနှုန်းတွေလုတ်ပုံလုတ်ဒီနေအသားကျလာလေကျွန်တော်တို့ဒီဒီမိုကရေစီမဟုတ်တဲ့ကျွန်တော်တို့ကဟိုကိစ္စတွေကနေလို့မရတော့သူနေရာသူပြန်ရောက်သွားမဲ့တဘောပဲဆိုတော့ကျွန်တော်ထင်ပါတယ်ခုနကတော့ဥက္ကကိုကြီးတို့နဲ့ခုနကတော့ VOA မိတ်ဆွေပြောသလိုပါပဲကျွန်တော်တို့ဒီမိုကရေစီရဲ့ဘောင်ဒီမိုကရေစီစံနှုန်းတွေကိုကျွန်တော်ခုနကပြောလို့ရတော့ဆိုတော့ထင်ပါတယ်ရွေးကောက်ပွဲဆိုတာလေအဲ့ဒီဟာထဲအဲ့ဒီဟာကွက်ဒီအများကြီးတွေကတခုလိုပဲယူဆတယ်အခုဆိုရင်တော့ကျွန်တော်စိတ်မကောင်းစရာကောင်းတာဒီနေ့ဆိုရခိုင်မှာစပြီးတော့ဆန္ဒပြနေပြီကျွန်တော်တို့ကနောက်ပြီးတော့မှကျွန်တော်တို့ကဒီစန့်ကြီးဟိုပါဘယ်လိုခေါ်မလဲအစိုးရဟိုမကျေနပ်တဲ့ဟာစိုက်ယူဟိုဖြစ်နေပြီနောက်ပြီးတော့ referendum ဆိုတဲ့ဟာမျိုးကျွန်တော်စလုပ်လာတဲ့ဟာမျိုးဆိုဒါဘာလို့ဆိုချင်းဒီလက်ရှိနိုင်ငံရေးစနစ်ကိုတို့ဟိုမယုံကြည်တော့ဘူးဆိုတော့ပြောက်ဖို့ကြိုးစားတဲ့သဘောပြန်ဖြစ်တာဒါကျွန်တော်တို့ကတိတ်ကြောက်စရာကောင်းတဲ့ကျွန်တော်တို့အခုပြောနေတဲ့အမျိုးသားလက္ခဏာတိဆောက်ရေးဆိုတာတွေ့ကိုဒါကြီးမားတဲ့ကျွန်တော်စိန်ခေါ်မှုပဲလို့ကျွန်တော်မြင်ပါတယ်ကျွန်တော်သဘောတူပါတယ
်ဟုတ်ကဲ့ခင်ဗျကိုအောင်သူရောခုနပြောတဲ့ဟလာနိုင်ငံရေးထွက်ပေါက်တွေပိတ်လိုက်တာစစ်ပွဲတွေကျေပြန့်လာဘူးလားဆိုတော့
တို့နိုင်ငံရေးဒီချက်ပိုရင့်ကျက်လာဒီမိုကရေစီကိုထိမှာတော့တော့ဖြစ်နေလို့ကျွန်တော်ပြန်ပြန်ယူကြည့်ရပါဘ
ူးဟုတ်ကဲ့ဒီချက်ပြတိုင်းရဲ့မြန်မာ Media Agency ဖြစ်ပြီးမှာရဲ့ Timber Sense ရဲ့ Director ဦးအောင်သူငိမ့်တို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့် VOA Season 2ကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးမျိုးဆွေးနွေးခန်းတွေဆက်သွယ်မြင်မြန်ခန်းတွေကို ်အင်္ဂါညတရက်လေးတိုင်းစီစဉ်နေရမှာအစာထိုးထုတ်လင်းနေတာဖြစ်ပါတယ်ဒီလိုစကူအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဒေဗျာဝေးကွာပြီးကျမ်းမှာရွှေရှင်ကြပါစေကျွန်တော်ကြောကြောသိမ့်ပါခင်
တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကနာဆင်လို့ပြီးမှာတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်ဥရောပနိုင်ငံအတော်များများမှာကိုရိုနာဗိုင်းရပ်စ်ဒုတိယလှိုင်းရိုက်ခတ်မှုထိန်းချုပ်ရေးဒီတနင်္လာနေ့ကစပြီးတော့စီမင်းအသစ်တွေကိုချမှတ်ခဲ့ပါတယ်အခုထိတကဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်သူတန်း40ကျော်ရှိပါတယ်ယောဂကုသခံရသူတွေကိုတေချာတိချခွဲစောင့်ကြည့်ထိန်းချုပ်ဖို့ပြက်ကွက်တဲ့နိုင်ငံတွေကြောင့်အခုလိုကုသမှုတွေများလာရတဲ့အပေါ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအပြစ်တင်နေတာပါ AFP သတင်းဌာနစီးရင်တွေအရဥရောပမှာအခုထိ COVID-19 ကြောင့်သေဆုံးသူ 25,000 ကျော်ရှိနေပြီဖြစ်ပါတယ်နိုဝင်ဘာအမေရိကန်သမ္မတရွေးကောက်ပွဲဝင်မဲ့ကိုစလေးနှစ်ဦးကြားဒုတိယအကြိမ်နဲ့နောက်ဆုံးအကြိမ်စကားစစ်ထိုးပွဲကိုစီစဉ်ထားတဲ့အတိုင်းကြာတာပရိနေမှာကျင်းပသွားဖို့ရှိပါတယ်ဒီတခါတော့ပထမအကြိမ်ကလို့တဦးနဲ့တဦးကြားပြက်စကားဝင်ပြောတာတွေမလုံနိုင်အောင်စီကံကျက်အစ်စ်တွေချမှတ်ထားမှာဖြစ်ပါတယ်သမ္မတဒေါ်နယ်ထရမ့်ကဒုတိယအကြိမ်စကားစစ်ထိုးပွဲအတွက်ချမှတ်ထားတဲ့ပုံစံကိုမကြိုက်ပေမဲ့တန်နစီပြည်နယ်နက်ရှ်ဗီလ်မြို့မှာပြုလုပ်မယ့်စကားစစ်ထိုးပွဲမှာပါဝင်မယ်လို့ပြောပါတယ်ထိုင်းဆိုရကိုဝေဖန်တဲ့အွန်လိုင်းရုပ်မြင်သံကြားဌာနတစ်ခုကိုရပ်ပစ်ဖို့ထိုင်းတရားရုံးတစ်ခုကအင်္ဂါနေ့မှာအမိန့်ထုတ်ပြန်လိုက်ပါတယ်။သုံးလကြာပေါ်ပေါက်နေတဲ့ထိုင်းဆန္ဒပြပွဲတွေရပ်သွားအောင်အရေးပေါ်လိုက်နာမယ့်ပြဋ္ဌာန်းချက်တွေကိုချုပ်ဖောက်တယ်ဆိုပြီးတော့ Voice TV သတင်းဌာနကိုဆွဆွဲခဲ့တာပါ။Voice TV သတင်းဌာနဟာကွန်ပျူတာရာဇဝတ်မှုဆိုင်ရာပြဋ္ဌာန်းချက်ကိုချိုးဖောက်ပြီးသတင်းမှားတွေကိုထုတ်လွှင့်ခဲ့တာတွေ့ရတယ်လို့ Digital စီးပွားရေးနဲ့လူမှုရေးဝန်ကြီးဌာနပြောခွင့်ရကသတင်းတောက်တွေကိုပြောပါတယ် Voice TV Editor ချုပ်ကတော့တရားရုံးအမိန့်ရောက်လာတဲ့အချိန်ထိသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်သွားမယ်လို့ပြောပါတယ်ရှင်တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင် VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.